to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2018ခုနှစ်အောက်တိုဘာလ10ရက်တနင်္လာနေ့ညပိုင်းအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ25/3/52နဲ့လိုင်းလံ190တို့ကနေထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်သွားမှာပါ
။ချစ်မသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူချင်းညာပါမယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားရေးဝန်ကြီးတွေဒီကနေ့တွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံကြားစိုးရိမ်ချက်တွေကိုအပြန်အလှန်ဆွေးနွေးကြပါတယ်။စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့အမေရိကန်ပညာရှင်အုပ်ကိုချီးမြှင့်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံပေါ်ဥရောပသမဂ္ဂ EU ကပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကိုပြန်လည်ရုပ်သိမ်းလိုက်မယ်ဆိုရင်အထည်ချုပ်လုပ်ငန်းထိခိုက်လာနိုင်တယ်လို့ပြောဆိုပါတယ
်။ဥရောပဈေးကွက်ကတော့မိတ်ဒင်မြန်မာက800ရာခိုင်နှုန်းလောက်သူတို့ပြောသွားနေတယ်။အဲတော့အကယ်၍သူတို့ဘက်ကဒီအခွင့်အသက်တာခွင့်ကိုပြန်ရုပ်သိမ်းသွားမယ်ဆိုလို့ရှိရင်
အထည်ချုပ်လုပ်ငန်းအသင်းချုပ်ရဲ့တာဝန်ရှိသူတို့ပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူ ABSDF ကျောင်းသားတက်မတော်ရဲ့လက်နက်တချို့ကိုအခြားလက်နက်ကန်အဖွဲ့တစ်ဖွဲ့ကလာရောက်သိမ်းသွားတဲ့ကိစ္စဆက်သွယ်မေးမြန်းချက် NCA 3နှစ်ပြည့်ပွဲကို KNU အဖွဲ့ကတက်မတက်မဆုံးဖြတ်ရသေးဘူးဖြစ်နေတဲ့အကြောင်းတင်ပြအောင်မှဖြစ်တယ်လို့နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတစ်ဖက်နဲ့တစ်ဖက်ဆောင်ရွက်ချက်တွေအပေါ်စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်အောင်အမေရိကန်ဘက်ကလုပ်နေပြီးထိုင်ဝမ်နဲ့ဆက်ဆံရေးမှာလည်းတရုတ်တို့ဘက်ကကန့်ကွက်စရာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ကပြောဆိုခဲ့ပါတယ်။ဒီလိုရက်တွေကအမေရိကန်နဲ့တရုတ်ကြားယုံကြည်ချက်အပေါ်တက်ရောက်စေပြီးမမှန်မကန်လုပ်ရတွေကိုအမေရိကန်ဘက်ကရပ်ဖို့ကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။တရုတ်ရဲ့လုပ်ရတွေအပေါ်မှာအမေရိကန်ဘက်ကစိုးရိမ်နေတာတွေလည်းရှိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကတုံ့ပြန်ခဲ့ပြီးဒီကိစ္စတွေကိုဆွေးနွေးလိုတယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကသူ့ရဲ့မိန့်ခွန်းထဲမှာတရုတ်စစ်တပ်ရဲ့ရန်ဆောင်မှုစီးပွားရေးမှာခိုးယူမှုလူ့ခွင့်ရေးချိုးဖောက်မှုတွေတိုးလာနေပြီးအမေရိကန်သမ္မတထရန့်အစိုးရကိုမလိုလားတဲ့အနေနဲ့အမေရိကန်ရွေးကောက်ပွဲမှာတရုတ်တို့ဂျာဝင်နှောက်ယှက်မှုတွေရှိတယ်လို့ပြင်းပြင်းထန်ထန်ဆွဆွဲပြောဆိုခဲ့ပြီးတဲ့နောက်ရပ်ပိုင်းအကြမ်းမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့အာရှခီးစဉ်အတွင်မှာပဲအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုဖြစ်နိုင်သမျှအစောဆုံးစီစဉ်ကြဖို့လည်းသဘောတူခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့သဘောတူခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးပွန်ပေယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ဟာလာမယ့်ထိပ်သီးဆွေးနွေးပွဲကျင်းပမယ့်နေရာနဲ့ရက်ကိုရွေးချယ်ဖို့ညှိနှိုင်းနေကြတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဌာနကပြောဆိုထားပါတယ်ရှင်
။ကမ္ဘာကြီးပြည်နှိုင်းမှုကိုအနိုင်ဆုံးဆင့်ကိုမထိန်းချုပ်နိုင်မှုဆိုရင်ကမ္ဘာကြီးရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ဆိုးဝါးလာနိုင်တဲ့အခြေအနေကိုရေးထားတဲ့အစဉ်ခံစားတစ်စောင်ကိုကုလသမဂ္ဂအဖွဲ့တစ်ခုကထုတ်ပြန်လိုက်ပါတယ်။ကမ္ဘာကောင်းဆောင်နေအနေနဲ့လာမယ့်2030ခုနှစ်ကနေ2052ခုနှစ်ကြားတစ်ကမ္ဘာလုံးအတိုင်းအတာနဲ့သဘောတူထားတဲ့1ဒီဂရီစင်တီဂရိတ်အစား 3.5 ဒီဂရီစင်တီဂရိတ်ကိုချော့ချနိုင်မယ့်နည်းလမ်းကိုရှာဖွေနိုင်မယ်ဆိုရင်ကမ္ဘာရာသီဥတုကျန်းမာရေးနဲ့ဂေယစနစ်တွေဘယ်လိုပုံပြီးကောင်းလာနိုင်လဲဆိုတာတွေကိုရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးအစိုးရကိုယ်စားလှယ်တွေပါဝင်တဲ့ကုလသမဂ္ဂအဖွဲ့ရဲ့အစဉ်ခံစားထဲမှာထည့်သွင်းထားပါတယ်။ကမ္ဘာလုံးဆိုင်ရာပြည်နှိမ်မှုကို 3.5 ဒီဂရီစင်တီဂရိတ်အထိကန့်သတ်လိုက်ခြင်းအပြင်ရရှိနိုင်တဲ့ကြိုးကျေးဇူးတွေထဲမှာတော့သသုံးရေပြက်လက်မှုအန္တရာယ်ကြုံရတဲ့သူအရေအတွက်ထပ်ဝက်လောက်အထိရောကျသွားတာအပူချိန်မိခိုးမြူနဲ့တခြားကူးစက်ပြန့်ပွားလွယ်တဲ့ရောဂါပရားတွေကြောင့်ဖြစ်လာတဲ့သေဆုံးမှုနဲ့နာမကျန်းဖြစ်မှုတွေရောကျလာနိုင်တာအနောက်အန္တတိတ်ရေခဲလွှာကြီးမပျော်ချနိုင်ကြတာနဲ့ကမ္ဘာပေါ်ကသဏ္ဍာန်ကြောက်တမ်းအများစုကိုကာကွယ်ပေးလာနိုင်ပွဲတွေရှိတယ်ဆိုပြီးတော့ပြောထားပါတယ်။ကုလသမဂ္ဂအဖွဲ့အစည်းအစဉ်ခံစားကိုပြီးသက်ဖို့အတွက်တောင်ကိုရီးယားနိုင်ငံမှာမကြသေးခင်ကပဲတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာတင်းရှောင်နေတဲ့ဆော်ဒီအာရေဗျာသတင်းတောက်ဂျမဲကက်ရှော့ဂီဟာသူ့လက်ထပ်ဖို့အတွက်လိုအပ်တဲ့ဆက်ရွက်စတန်းနေယူဖို့တူရကီနိုင်ငံမြို့တော်အစ္စတန်ဘူကဆော်ဒီအာရေဗျာကောင်စစ်ဝင်ချုပ်ရုံးကိုတွားရောက်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်မှာအသက်ခံခဲ့ရတယ်လို့တူရကီအရာရှိတွေကကောက်ချက်ချပြောဆိုထားပါတယ်။ဆော်ဒီအာရေဗျာအရာရှိတွေဘက်ကတော့ဒီဆွဆွဲချက်ဟာအခြေမြစ်မရှိဘူးလို့ပြောဆိုလိုက်ပြီး အသက်59နှစ်အရွယ်သတင်းထောက်ကိုရက်တော်ကြာမတွေ့ခဲ့ရဘူးလို့လည်းပြောပါတယ်။အင်္ဂါနေ့ကကောက်ဆစ်ဝင်ရုပ်ရှင်မှာစောင့်နေခဲ့ကြတဲ့ကက်ရှော်ဂီနဲ့ဆစ်ဆက်ထားတဲ့ဟာတီစီစင်ဂစ်ကတော့အဲ့ဒီအဆောက်အဦတွေကနေကက်ရှော်ဂီပြန်ထွက်မလာခဲ့တော့တာလို့ပြောပါတယ်။တူရကီသမ္မတရစ်စစ်ထီရဲ့အာဒိုဝန်ကတော့ဒီကိစ္စကိုဆက်လက်စုံစမ်းမှာဖြစ်ပြီးတရားဝင်စုံစမ်းလို့ရတဲ့အချက်လက်တွေကိုကဘာကိုတင်ပြသွားမယ်လို့သတင်းထောက်တွေကမနေ့တုန်းကပြောခဲ့ပါတယ်။ဒါ့အပြင်ကောက်ဆစ်ဝင်ရုံအဝင်အထွက်ကိုထောက်လှမ်းရေးဗီဒီယိုတွေမှာရဲတွေကစစ်ဆင်နေတယ်လို့အစ္စတန်ဘူလေးစိတ်မှာပါစစ်ဆင်နေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းဖတ်အင်ကာနီတုန်းကအစ္စတန်ဘူလေးစိတ်ကိုဆော်ရီနိုင်ငံသား15ယောက်လေယာဉ်ခီးစဉ်နှစ်ခုနဲ့ရောက်လာခဲ့ပြီးသူတို့တွေဟာကက်ရှော်ဂီနဲ့အတူကောင်ဆယ်ဝင်ရုံမှာရှိနေတယ်လို့ရဲတွေကပြောပါတယ်။ Washington Post သတင်းစာမှာဆောင်းပါးတွေရေးသားနေတဲ့ဆော်ရီနိုင်ငံသားကက်ရှော်ဂီဟာပြီးခဲ့တဲ့နှစ်ကဆော်ဒီနိုင်ငံမှာအတိုက်အခံတွေကိုအနာပိုင်တွေကချေမှုန်းခဲ့တဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုမှာတိမ်းရှောင်ခိုလုံခွင့်ရယူထားတာဖြစ်ပါတယ်။သူဟာဆော်ဒီအင်ရှိဇန်မင်းသားမိုဟာမက်ဘင်ဆယ်မန်ကိုဝေဖန်သူတဦးလည်းဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာဒီလာတဲ့ကျင်းပမဲ့လွတ်တော်ရွေးကောက်ပွဲတွေကိုပံပိုးစီစဉ်ကြတဲ့အာဏာပိုင်တွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ကြဖို့တာလီဘန်တွေကတိုက်ခိုက်ရေးသမားတွေကိုညွှန်ကြားထားပါတယ်။ဒီရွေးကောက်ပွဲလုပ်ငန်းစဉ်ကအတူအယောင်ဆောင်တသက်ဖြစ်တယ်လို့တာလီဘန်တို့ကရှုတ်ချထားတာဖြစ်ပါတယ်။ကိုယ်စားလှယ်တွေမဲဆန္ဒရှင်တွေရွေးကောက်ပွဲကိုသဘိမ်းပေါက်ကြဖို့ကိုလည်းအစ္စလာမ်သဘုံဖွဲ့တာလီဘန်ကဒီကနေ့တင်လာနေတဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းကကျူးကျော်တပ်ဖွဲ့တွေရဲ့အုံချကန်လူပုဂ္ဂိုလ်တွေကိုတရားဝင်ဖြစ်သွားစေရည်ရွယ်ချက်တစ်ခုတည်းနဲ့ဒီရွေးကောက်ပွဲတွေကိုလှုပ်တာလို့လဲတာလီဘန်တို့ကပြောဆိုနေတာဖြစ်ပါတယ်။ကျင်းပဖို့နောက်နေခဲ့ရတဲ့ရွေးကောက်ပွဲတွေကိုတော့အခုအောက်တိုဘာ20ရက်နေ့မှာကျင်းပဖို့စီစဉ်ထားတာပါ။အောက်လတော်အမတ်နေရာ249နေရာတွေမြို့သမီးကိုယ်စားလှယ်လောင်း418ယောက်အပါအဝင်ကိုယ်စားလှယ်ပေါင်း2500ကျော်ရှင်ပြိုင်နေကြတာဖြစ်ပါတယ်။မေပီပွဲနေ့မှာမဲဆန္ဒရှင်တွေရဲ့လုံခြုံရေးအတွက်ရဲနဲ့စစ်သား9400လုံခြုံရေးချထားဖို့ကိုအစိုးရကစီစဉ်နေပါတယ်။ရွေးကောက်ပွဲကျင်းပနိုင်ရေးအတွက်အာဖဂန်အောင်နာပိုင်တွေကိုထောက်ပံ့ပေးမယ်လို့လည်းအာဖဂန်မှာရှိတဲ့ထောင်ထဲချီတဲ့အမေရိကန်ဦးဆောင်တဲ့နေတို့တပ်ဖွဲ့ကကတိပြုပါတယ်။အာဖဂန်မှာအရသာတည်ဆုံးမှုက2018ခုနှစ်အတွင်းစံချိန်တစ်ကိုရောက်ရှိခဲ့တယ်လို့ကုလသမဂ္ဂကတတိပေးထားခြင်းပါပဲ။အခုတာလီဘန်သဘုံရဲ့ညင်ညာချက်ကြောင့်အရသာတွေထိခိုက်စေမဲ့အပေါ်စိုးရိမ်မှုတွေလည်းတိုးပွားစေပါတယ်။အာဖဂန်စစ်ပွဲကိုဆုံးသတ်နိုင်မဲ့တခုတည်းသောနီလန်းအဖြစ်အမေရိကန်နဲ့နေတိုးတပ်ဖွဲ့တွေနိုင်ငံတွင်းကထွက်ခွာသွားဖို့ကိုလည်းတာလီဘန်ရဲ့ဒီကနေ့ကြေညာချက်ထဲမှာတောင်းဆိုထားပါတယ်ခင်ဗျာ
။ VOA အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ရင်းအချမ်းဖက်တိုက်ခတ်မှုတွေနောက်ပိုင်းလူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေနဲ့ဆက်ဆက်ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးမဲ့နီလန်းတွေကိုဆွေးနွေးသဘောတူခဲ့ကြတယ်လို့ရခိုင်ရေးစုံစမ်းရေးကော်မရှင်ကကြေညာထားပါတယ်။လူပေါင်းသိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့ရခိုင်ပြည်ပခအတွင်းလူခွင့်ရချိုးဖောက်မှုစုံစမ်းဆွဆွဲချက်တွေကိုစုံစမ်းဖို့ဖိလစ်ပိုင်တန်တမာဟောင်းရိုဆာရီယိုမင်နာလိုဂျပန်တန်တမာဟောင်းကင်ဆိုအိုရှိမာနဲ့မြန်မာနိုင်ငံကပုဂ္ဂိုလ်နှစ်ဦးတို့နဲ့စုံစမ်းရေးကော်မရှင်ကိုမြန်မာအစိုးရကဖွဲ့စည်းထားတာဖြစ်ပါတယ်။ရခိုင်ရေးစုံစမ်းရေးကော်မရှင်ကသတင်းအချက်လက်တွေတက်တဲ့အထောက်အထားတွေကိုကနေဦးအဆင့်စတင်စုဆောင်ရယူသုံးသပ်မယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။သတင်းချက်လက်ဆက်သွယ်ရေးဥပဒေရေးရာမှုခင်းစည်းပညာဆိုင်ရာနဲ့မှုခင်းဆိုင်ရာစုံစမ်းစစ်ဆေးရေးအတွက်ပြင်ပကျွမ်းကျင်သူတွေလိုအပ်ချက်ကိုလည်းဆွေးနွေးခဲ့ကြတယ်လို့မနေ့တော့ကဒုတိယသမ္မတဦးမျက်စွေနဲ့ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ရခိုင်ပြည်နယ်တဲကနေရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စမှာမြန်မာလူ့ကျုံရေးတပ်ဖွဲ့တွေဘက်ကအင်အားအလွန်အကျွံတုံ့နှိမ်နှင်းခဲ့တယ်လို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကပြောဆိုထားပြီးရိုဟင်ဂျာတွေအပေါ်ကြမ်းကြုတ်ရက်စက်မှုတွေအတွေ့မြန်မာစစ်တပ်အကြီးအကဲပါဝင်စစ်ကောင်းဆောင်တချို့ကိုတရားစွဲဖို့လည်းတိုက်တွန်းထားတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သက်မခံသလိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးချက်တွေဟာလည်းတစ်ဖက်ဆောင်းနေနိုင်တယ်လို့ပြောဆိုထားပါတယ်ရှင်
ရဇုံနိုင်ငံမှာတနင်္ဂနွေနေ့ကသမရွေးကောက်ပွဲကိုကျင်းပခဲ့ပြီးတော့မဲရီအတွက်69ရာခိုင်နှုန်းကျော်ကိုရေးတွက်ပြီးစီချိန်မှာတော့လက်ရဆုံးဝါဒီကိုယ်စားလှယ်လောင်းဂျယ်ဘိုဆိုနာရိုကမဲရီအတွက်46မဲ ရာဂိုင်းလုံးရပြီးတော့အနိုင်ရခဲ့ပါတယ်အသက်63နှစ်ရှိဖြစ်တဲ့ဘောဆိုနာရိုဟာဒီရွေးကောက်ပွဲမှာမမျှော်လင့်ပဲရှိကဥဆောင်ပြီးအနိုင်ရခဲ့ပေမဲ့သမရဖြစ်ဖို့အတွက်လိုအပ်တဲ့မဲရည်အတွက်50ရာဂိုင်းလုံးမပြည့်တာကြောင့်အော်တိုဘာ28ရက်နေ့မှာဒုတိယကြော်ရွေးကောက်ပွဲကိုထပ်ပြန်ရမှာဖြစ်ပါတယ်လက်ရဆောင်ပါတီတူဖြစ်တဲ့ဘရာဇီးလ်စစ်တပ်ရဲ့အငြင်းစားဗိုလ်ကြီးတူဖြစ်တဲ့ဘောဆိုနာရိုဟာဘရာဇီးလ်နိုင်ငံရဲ့အရင်စစ်အာဏာရှင်စနစ်ကိုချီးကျူးပြီးတော့မျိုးသမီးတွေလိင်တူချစ်သူတွေလူမဲတွေနဲ့ဌာနေတိုင်းသားတွေကိုစော်ကားပြောဆိုလေးရှိသူတဦးလည်းဖြစ်ပါတယ်သူရဲ့ဒီအမည်နဲ့ကြောင့်သူ့ကိုအပူပိုင်းဒေသထရမ့်ဆိုပြီးတော့လဲနာမည်ပြောင်းခေါ်လို့ရှိပါတယ်။ဒါပြင်ခက်ကြမ်းကြမ်းကင်တွေနေနေတဲ့နှိမ့်နှင်းတတ်တဲ့ဘရာဇီးလ်ရဲတပ်ဖွဲ့ကိုလွတ်ပေးပြီးတော့ရာဇဝမှုတွေကိုနှိမ့်နှင်းဖို့ကိုလည်းကတိပေးသွားပါတယ်။သူရဲ့အနီးဆုံးပြိုင်ဘက်ဖြစ်တဲ့လက်ဝဲဝါဒီကိုဆိုလောင်ဖာနန်ဒိုဟတ်ဒက်ကတော့မဲရည်တော်28ရာခိုင်နှုန်းကိုပဲရခဲ့ပါတယ်။တောင်အမေရိကတိုက်ရဲစီးပွားရေးအင်အားအကြီးဆုံးဘရာဇီးလ်နိုင်ငံမှာနိုင်ငံရေးအောက်ရီလိုက်ဆောက်မှုရှုပ်တော်ပုံတွေပေါ်ထွက်လာပြီးတဲ့နောက်အခုလိုသမရယူကောက်ဘက်ကိုကျင်းပခဲ့တာလည်းဖြစ်ပါတယ်ဗျာ။
အပူပိုင်းမုန်တိုင်းမိုက်ကယ်ကအခုတော့ဟာရီကိန်းမုန်တိုင်းအဆင့်ကိုရောက်လာတော့မယ်လို့အမေရိကန်ဟာရီကိန်းစောင့်ကြည့်စင်တာကပြောဆိုထားပြီးကျူဘာနိုင်ငံပီမာဒယ်ရီယိုပြည်နယ်အတွင်းဟာရီကိန်းမုန်တိုင်းသတိပေးချက်ထုတ်ထားပါတယ်မိုက်ကယ်မုန်တိုင်းကအမြင့်ဆုံးတနအီလေတိုင်နှုန်း130ကီလိုမီတာနဲ့တိုက်ခတ်ရွေ့ရှားနေပါတယ်အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်ဒေသတချို့ကိုတော့လာမဲ့ဗုဒ္ဓဟူးနေ့မှာမုန်တိုင်းဝင်ရောက်မှာဖြစ်ပြီးအရှေ့မြောက်ပိုင်းကနေအရှေ့တောင်ပိုင်းကိုဖြတ်သန်းသွားမယ်လို့ခန့်မှန်းထားပါတယ်မုန်တိုင်းဝင်ရောက်တိုက်ခတ်မဲ့အရေးကိုပြင်ဆင်နိုင်ဖို့အတွက်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကပြည်နယ်တွင်းကခရိုင်26ခုကိုအရေးပေါ်အခြေအနေကြေညာထားပါတယ်ရှင်
၂၀၁၈ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုအမေရိကန်သုတေသနပညာရှင်2ဦးရွေးချယ်ခံခဲ့ရပါတယ်။ယေလ်တက်သူကဝီလျံနော့သ်ဟော့နဲ့နယူးယောက်တက်သူကပေါ်ရိုမာရို2ဦးကဒေါ်လာ1.31 သန်းကိုခွဲဝေရမှာဖြစ်ပါတယ်။ရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေမှာဥရုယာတီဖောက်ပြန်ပြောင်းလဲမှုတွေနဲ့နည်းပညာထိုးတက်ပြောင်းလဲလာမှုတွေကဘယ်လိုတက်ရောက်မှုတွေရှိနေလဲဆိုတာကိုလေ့လာဖော်ထုတ်ခဲ့ကြတဲ့အတွက်သူတို့နှစ်ဦးခုလိုစုကြည့်မြင်လိုက်တာဖြစ်တဲ့အကြောင်းသိပ္ပံဆိုင်ရာဆွေးနွေးတော်ဝင်အကယ်ဒမီအဖွဲ့ကဒီနေ့ကြေညာလိုက်တာပါ။သူတို့ရဲ့ရှာဖွေတွေ့ရှိမှုတွေအားဆိုရင်ဈေးကွက်စီးပွားရေးနဲ့သဘောပတ်ဝန်းကျင်နည်းပညာတက်ကြွမှုတွေကြားမှာဘယ်လိုအပြန်အလှန်ဆက်ဆက်နေလဲဆိုတာကိုရှင်းပြနိုင်တဲ့အတွက်စီးပွားရေးဆိုင်ရာသုံးသပ်လေ့လာမှုတွေကိုသိသိသာသာတိုးတက်သွားစေတယ်လို့လည်းဆွေးနွေးတော်ဝင်အကယ်ဒမီရဲ့ကြေညာချက်ထက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်မြန်မာနိုင်ငံပေါ်ပေးထားတဲ့ကွန်တွေးဆိုင်ရာအထူးအခွင့်အရေးကိုဥရောပသမဂ္ဂ EU ဘက်ကပြန်ရုပ်သိမ်းလိုက်မယ်ဆိုရင်မြန်မာနိုင်ငံမှာရှိတဲ့အထည်ချုပ်လုပ်ငန်းတွေပေါ်ထိခိုက်နိုင်ပြီးအလို့သမားတွေတိမ့်နေကြီးအလို့ကိုင်းဆုံးရှုံးနိုင်တဲ့အကြောင်းအထည်ချုပ်လုပ်ငန်းရှင်များအသင်းတာဝန်ရှိသူတို့ကပြောကြပါတယ်ပင်လယ်နဲ့ငါးလုပ်ငန်းတွေအတွက်တော့ဈေးကွက်သစ်ရှာဖွေရတာမျိုးတွေဖြစ်လာနိုင်တယ်လို့ငါးလုပ်ငန်းရှင်တာဝန်ရှိသူတွေကလည်းဆိုပါတယ်ကိုသိန်းထိုက်ဦးကစူးစီးတင်ပြထားတာ
ပါမြန်မာနိုင်ငံကိုပေးထားတဲ့ဂုဏ်သွေးဆိုင်ရာအထူးခွင့်ရေးကို EU ဥရောပသမဂ္ဂဘက်ကရုပ်သိမ်းမလားမရုပ်သိမ်းဘူးလားဆိုတာဆန်းစစ်လေ့လာဖို့EU ရဲ့အချက်အလက်ရှာဖွေရေးအဖွဲ့တစ်ခုဒီရက်ပိုင်းမှာဆီလွတ်မဲ့အကြောင်း EU ကုန်သွယ်ရေးဆိုင်ရာအကြီးအကဲကပြီးခဲ့တဲ့တောက်ကြံလေးကပြောဆိုထားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့လက်နက်ကလွဲပြီးကြံကုန်ပစ္စည်းတွေအလုံးကိုအခွန်ကဲလွတ်ခွင့်ပေးထားတဲ့ကုန်သွယ်ခွင့်ခွင့်ရေးပေါ်မှာပြန်လည်ရုပ်သိမ်းမသိမ်း EU ကိုယ်စားလှယ်အဖွဲ့ကစမ်းစစ်မှာပါရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တယ်လို့ဆွဆွဲထားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအခြေခံပြီး EU ဘက်ကအခုလိုအရေးယူဖို့စဉ်းစားလာတာဖြစ်ပါတယ်မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းများအသင်းဥက္ကဋ္ဌဦးမြင့်စိုးကတော့တကယ်လို့ EU ဘက်ကရည်ယူတာတွေလုပ်လာခဲ့မယ်ဆိုရင်အထည်ချုပ်ကန်တာမှာအလုပ်ကင်ခွင့်လန်းနေဆုံးရှုံးမှာကိုစိုးရင်တဲ့အကြောင်းအခုလိုပြောပါတယ
်ဥရောပဈေးကွက်ကတော့မိတ်ဒင်မြန်မာက800ရာခိုင်နှုန်းလောက်သူတို့ကြီးကိုသွားနေတယ်အခုလောလောဆယ်မှာအထည်ချုပ်ကန်တာမှာလုပ်သားအင်အားက5သိန်းကျော်လောက်ရှိတယ်အဲ့တော့အကယ်၍သူတို့ဘက်ကဒီအခွန်အသက်တာခွင့်ကိုပြန်ရုပ်သိမ်းသွားမယ်ဆိုလို့ရှိရင်တော့အဲ့ဒီဈေးကွက်ကနေနေရော့သွားနိုင်တယ်ပျောက်သွားနိုင်တယ်ပေါ့အဲ့လိုဆိုရင်ခုနကလုံသားရင်အား5သိန်းကျော်ရှိတဲ့တည်းကနေ80ရာခိုင်နှုန်းလို့မြင်တော့လူ3သိန်းကျော်လောက်ကတော့အလုပ်ကိုင်ခွန်သားနေတယ်နည်းနည်းချိန်ကျောက်ခံရနိုင်တာပေါ့ပို့တဲ့အခါကျွန်တော်တို့ကအင်ဂျီတန်ဘိုးတွေပဲပြောတော့ပါတကယ်တမ်းတော့မြန်မာပြည်ကအင်ဂျီတန်ဘိုးကိုရတာမဟုတ်ဆုတ်ခပဲရတယ်အဲ့တော့စုစုပေါင်းပြီးခဲ့တဲ့နှစ်ကပို့ခဲ့တဲ့ဓာတ်ဆိုရင်ဒေါ်လာကိုဘီလီယံနဲ့ချီပြီးဥရောပကိုပို့ခဲ့တယ်ပေါ့နော်အဲ့တော့အဓိကကျွန်တော်တို့ပြောချင်တာကုန်သွယ်မှုပမာဏနဲ့ကျွန်တော်တို့ကထည့်ကျုပ်မှာအလုပ်ကိုင်ခွန်သန်းဆိုတဲ့ဟာကအဓိကကြပါတယ်။ ဒီဈေးကွက်ပြောက်သွားရင်အလုပ်ကန်ခွင့်လန်းဘယ်လိုအားနည်းသွားနိုင်လဲ၊ထိခိုက်နိုင်လဲဆိုတာမျိုးပဲကျွန်တော်ဒီကထားပြောကြပါမယ
်။မြန်မာနိုင်ငံငါးလုပ်ငန်းရှင်များအဖွဲ့ဒီဥက္ကဋ္ဌဦးနေဦးကတော့ EU ဘက်ကရေယူပိတ်ဆို့တာတွေလှုပ်လာခဲ့မယ်ဆိုရင်ငါးလုပ်ငန်းအပေါ်မှာတော့ကြီးမားတဲ့ထိခိုက်မှုတွေမရှိနိုင်ဘူးလို့သုံးသပ်ပါတယ်။ဈေးကွက်အသစ်တွေရှားတာမျိုးတွေတော့ရင်ဆိုင်ရနိုင်တယ်လို့သူကဆိုပါတယ်
။လွန်ခဲ့တဲ့2015မှာတိုင်ငင်နေရတယ်ကျွန်တော်တို့ဒါ EU ရဲ့ sanction ကိုကျွန်တော်တို့ဒါတွန့်တွေ့ခုပါတယ်။အဲ့တော့တကယ်လို့ပိတ်မယ်ဆိုရင်တော့ဗတ်တက်နိုင်တယ်ဗျာ။ तू อ่ะ तू ပိတ်တာပေါ့ဗျာ။ကျွန်တော်တို့ကတော့မပိတ်စီရင်ဘူးပေါ့ဗျာ။ဟောဆို trade နဲ့ပတ်သက်လို့ကျွန်တော်လွတ်လပ်လပ်ကျွန်တော်တို့ကလုံနိုင်တယ်ကျွန်တော်တို့ကလည်း post လောက်ကျွန်တော်တို့ကအကျိုးခံစားခွင့်ကိုရရှိစေခြင်းနဲ့သဘောတော့ရှိတာပေါ့။သို့တော်မလွှဲပါမလျှော်ပါလို့ဒီလိုမှမဟုတ်ဘဲနဲ့ EU ကနေပြီးတော့ကျွန်တော်တို့ပေါ့မှာပိတ်မယ်ပိတ်ဆို့မယ်ပါညာဆိုရင်တော့ကျွန်တော်တို့ကသူ့ရဲ့ alternative market ပေါ့ဗျာ။ရှားမှာပါ။တခြားဝယ်မဲ့တရုတ်တို့တရုတ်ကလည်းနီးပါတယ်တရုတ်တို့ဟွန်ကောင်တို့စသဖြင့်ပေါ့နော်။အော်အမေရိကရော US market တို့အဲ့ဘက်ကတော့ကျွန်တော်တို့ကဓာတ်ဆန်းရမှာပ
ါမြန်မာနိုင်ငံအထက်ကျုပ်လုပ်ငန်းရှင်များဒေဥက္ကဋ္ဌဦးမြင့်ဆိုးကတော့တကယ်လို့ EU ဘက်ကကိုယ်စားလှယ်အဖွဲ့နဲ့တွဲဆောင်ဆွေးနွေးခွင့်ရမယ်ဆိုရင်သူတို့ဘက်ကတင်ပြဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုအခုလို့ပြောပါတယ
်ကျွန်တော်တို့ကဒီရခိုင်မြောက်ခြေနေကိုကျွန်တော်တို့ကရောက်လဲမရောက်သိလဲမသိဘူးအဲ့တော့ကျွန်တော်တို့ကဒီကိုသိတဲ့စက်တန်မှာကျွန်တော်ဒီ EU ကနေပြီးတော့ဒီအဖွဲ့အစည်းတွေနဲ့လည်းကျွန်တော်အများကြီးပူးပေါင်းပြီးလုပ်နေပါတယ်။တရုတ်လုံငန်းရှင်များတင်နေတဲ့ ILO တို့နောက်ဒီဥရောပကော်မရှင်ကနေပြီးတော့ငွေကြေးထောက်ပံ့ပူးပြီးထားတဲ့ Smart Myanmar တို့လိုဂျာမန်ဆိုရကနေပြီးတော့ထောက်ပံ့ပေးထားတဲ့ကျွန်တော်တို့ AVE တို့လိုနောက် Netherlands ဆိုရကနေပြီးတော့ထောက်ပံ့ထားတဲ့ CGI တို့နဲ့ကျွန်တော်တို့ကပူးပေါင်းပြီးဆောင်ရွက်နေပါတယ်။အဲဒီပူးပေါင်းဆောင်ရွက်တဲ့ရလဒ်ဒီအားလုံးကသူတို့သိရှိကြတာဖြစ်ပါတယ်။နောက်ဒုတိယတစ်ချက်ကကျွန်တော်တို့တရုတ်စက်တံမှာကျွန်တော်တို့အလုပ်သမားခွင့်ရည်တွေလူခွင့်ရည်တွေကျွန်တော်တို့အပြည့်အဝရနေတယ်။နိုင်ငံကစာရင်းစာညွှန်းနဲ့အညီလုပ်နေတယ်ဆိုတာဒီသူတို့တည်ပြီးသားစိတ်ဆိုင်ရာတွေကိုကျွန်တော်တို့ဆက်မှတ်ပြီးပြင်ပြပြီးတော့တွေ့နေသွားပါမယ်။တွေ့ခွင့်ရခဲ့ရဲ
့ EU ဥရောပဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံပေါ်ရေးယူပိတ်ဆို့မှုတွေကို1996ခုနှစ်တုန်းကလည်းချမှတ်ခဲ့ပူးပါလေ။လက်နက်တင်ပို့မှုပိတ်ပင်တာစစ်တပ်ခေါင်းဆောင်တွေနဲ့မိသားစုတွေပေါ်ပြည်ဝင်ခွင့်ပိတ်ပင်တာတွေကန့်သတ်ခဲ့တယ်လို့ပြည်ပမှာပိုင်ဆိုင်မှုတွေရှိခဲ့ရင်ထုတ်သွင်းလို့မရအောင်ထိန်းထားဖို့ဆုံးဖြတ်ခဲ့တာပါ2009ခုနှစ်တန်ခါလှုပ်ရှားမှုအပြီးနဲ့2009ခုနှစ်ကဒေါအောင်ဆန်းစုကြည်ရဲ့နေအိမ်ကျေကျုပ်တည်တန်းအဲ့ဒီအချိန်စီအစိုးရကတိုးပြီးတတ်မှတ်လိုက်ချိန်မှာလဲ EU ဘက်ကနောက်ထပ်တင်းကျပ်တဲ့ကန့်သတ်မှုတွေပြသခဲ့ဘူးပါတယ်ဒီလိုရဲယူတန်ခတ်မှုတွေကို2012ခုနှစ်မှာဥရောပသမဂ္ဂကပြန်လည်ရုပ်သိမ်းခဲ့တာပါဒါပေမဲ့လည်းရခိုင်ပြည်နယ်အတွင်းပြည်ပခန့်တွေဖြစ်လာပြီးနောက်ပိုင်းဒီနေ့ AB လကစလို့လူခွင့်ရေးချိုးဖောက်တယ်လို့တာဝန်ရှိသူတွေအပေါ်ပြစ်မှတ်ထားရေးယူတဲ့ကန့်သတ်ချက်တွေ EU ဘက်ကစတင်ချမှတ်ခဲ့ပါတယ်မြန်မာစစ်တပ်အကြီးအကဲနဲ့တခြားတပ်မတော်ထိတဲ့အရာရှိတချို့ကိုကာကွယ်ရေးအရပူးပေါင်းဆောင်ရွက်တဲ့ဖိတ်ကြားမှုတွေရှက်ဆိုင်ခဲ့တယ်လို့စစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့အရာရှိ9ယောက်ကိုအရေးယူလိုက်တဲ့အကြောင်းဂျွန်လအတွင် EU ဘက်ကကြေညာခဲ့ပါတယ်ဒီလို EU ဘက်ကရေးယူတယ်လို့ကြေညာပြီးနိုင်ပိုင်းအတွင်းမှာပဲစည်ရင်ထဲမှာပါတဲ့စစ်ဘုတ်ချုပ်နူးကိုရခိုင်ပြည်နယ်မြောက်ပိုင်းကြမ်းဖက်မှုဖြစ်စဉ်မှာကိုယ်ကဲကြမ်းမတ်မှုအားနည်းတဲ့အတွက်ရေးယူလိုက်တဲ့အကြောင်းမြမတပ်မတော်ဘက်ကတုံ့ပြန်ကြေညာခဲ့ပါတယ်ခင်ဗျာ
ကိုသိမ့်နိုင်ဦးရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါအခုတခါတင်ပြကျင်တာက KNU တပ်မဟာ9ဖာပွန်ခရိုင်တွင်းမှာရှိတဲ့ EBSDF စခန်းကိုပြီးခဲ့တဲ့လတုန်းကအခြားလက်နက်ကင်အဖွဲ့တစ်ဖွဲ့ဝင်ရောက်ပြီးလက်နက်အလက်30ကျော်နဲ့ KN မီးကြောက်တွေသိမ်းယူသွားပါတယ်ဒီပြဿနာနဲ့ပတ်သက်လို့ဒေသတွင်းဩဇာကြီးတဲ့KNU တပ်မဟာ9တာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးလက်နက်တွေပြန်ရဖို့စူးစမ်းနေတယ်လို့ ABSDF တာဝန်ရှိသူတွေကပြောပါတယ်။လက်နက်သိမ်းယူသွားတဲ့အဖွဲ့ဟာ AB တိုင်ရင်မှုဟောင်းကိုခင်ကျော်ဦးဆောင်တဲ့အဖွဲ့ဖြစ်ပေမဲ့သူဟာအဖွဲ့ရဲ့အပြစ်ပေးခံရသူဖြစ်တာမို့ခွဲထွက်အဖွဲ့လို့ပြောဆိုတတ်မှတ်လို့မရဘူးလို့ ABSDF အတွင်းရင်းမှုတက်ကုမြင့်ဦးက VOA ကိုပြောပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဟာမြန်မာအစိုးရနဲ့အပြည့်ရသဘောတူထားသလိုတနိုင်ငံလုံးအပြည့်ရရေး NCA စာချုပ်ကိုလည်းလက်မှတ်ထိုးရတဲ့အဖွဲ့ဖြစ်ပါတယ်အခုလိုလက်နက်တွေသိမ်းယူခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ EBSDF အတွင်းရင်းမှုလည်းဖြစ်စစ်ကော်မရှင်အဖွဲ့ဝင်လည်းဖြစ်တဲ့ကိုမြင့်ဦးကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းထားပါတယ
်စက်တင်ဘာ17ရက်မှာကျွန်တော်တို့ဖက်ဒရယ်ညောင်းမူလာခံကျင်းပနေတဲ့အချိန်မှာတမဟာ9ပေါ့ဖပုန်ခရိုင်ထဲမှာရှိတဲ့ကျွန်တော်တို့ဝေကြီးတိသားပေါ့အဲ့ဒီမှာရှိတဲ့တက်ရင်3မှာကျင်းကျော်အဖွဲ့ကလာပြီးတော့တနက်၃ချက်ကျော်နဲ့လည်းခင်ဗျာမျိုးကြောက်တချို့လာရောက်ယူဆောင်သွားတယ်ဆိုတော့ကျွန်တော်တို့သိရတယ်။အဲ့ဒီကာလမှာအဲ့ဒီတက်ရင်မူရောတချို့တက်ရင်ကအရာရှိတွေရောတချို့ရဲဘော်တွေရောဒီကံကိုရောက်နေတယ်တချို့လည်းခကြီးသွားနေတဲ့အတွက်တပ်မကဟို ရဲဘော်တွေတိတ်မရှိတဲ့ကာလဖြစ်တယ်အဲ့ဒီကာလမှာလာရောက်ယူဆောင်သွားတယ်လို့ကျွန်တော်တို့သိရပါတယ်
ဟုတ်ကဲ့အဲ့ဒီဖြစ်ပျက်မှာအထီးခိုက်တွေတိုက်ပွဲတွေဒါမှမဟုတ်တင်းတင်းမမအခြေအနေမျိုးတွေရောကြုံရသေးလားခင်ဗျာ
ဖြစ်ပျက်မှာတော့ဟိုတိုက်ခိုက်မှုတို့ဒီထိခိုက်တိုးတက်တဲ့မျိုးတို့မရှိပါဘူးအခြေအနေလင်းလိုက်ဒီလင်းလိုက်ကိုအခြေအနေလင်းလိုက်မှာလာရောက်ပြီးတော့
ဒီလိုရတာပါရှင်ပါလက်နက်တွေပါသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများဖြည့်ရှင်းပေးနေရလဲကျွန်တော်တို့ကြားတော့ KNU ကပြန်ထိန်းထားတယ်လို့ကြားတယ်အဲ့ဒါဟုတ်ပါသလား
ကျွန်တော်တို့တိုးတက်ကြရမဖြစ်လို့ငါကျွန်တော်တို့လက်နက်တွေကကျွန်တော်တို့စီပြန်လဲလဲပြောင်းလို့ကိစ္စပြတ်ဟိုဘိုးရောတမဟာရောစစ်ဆိုင်ရာဆက်ဆက်နေတဲ့ဒီကောင်းဆောင်တွေကျွန်တော်တို့ပို့ပြီးတော့ကျွန်တော်တို့တောင်းဆိုခဲ့ပါတယ
်ဟုတ်ကဲ့အဲ့တော့ KNU ဘက်ကဘယ်လိုများအကြောင်းပြန်ထားပါလဲခင်ဗျ
ဘိုးရောအကြောင်းကြားတာမဟုတ်ဘဲနဲ့ကျွန်တော်တို့တိုက်ရင်တုံးတိုက်ရင်မှုကိုခေါ်ပြီးတော့ဒီလိုဆိုရင်တော့အရှိကောင်းဆောင်နေတယ်တမန်ကကောင်းဆောင်နေတယ်ကတိတ်ဆဲသွားတဲ့လက်နဲ့ဒီလိုဒီရာကြီးတိတ်ဆဲထားပြီးမယ်ဒီလိုရှိလို့ရှိရင်ကျွန်တော်တို့ဘဟုကောင်းဆောင်များနဲ့ခင်ဗျာဆိုရင်တော့တာဝန်ရှိတယ်ရဲ့နောက်တမန်ကတာဝန်ယူနေတယ်ညနိုင်ပြီးတော့ဟိုဆောင်ရွက်နေတယ်လို့တော့ကျွန်တော်တို့စာရတယ်ပေါ့
အဲ့တော့လက်ရှိအဖြစ်သိမ်းခံရတဲ့လက်နဲ့တီကဘဒုစီမှာလဲခင်ဗျာ
အလုံးလုံးဆိုရင်တော့စာရဆိုလို့ရှိရင်ကျွန်တော်တို့ဟိုကီတက်မှငားမှလို့ပဲယူဆလိုက်ရမှာ
တကယ်တမ်းကတရင်သုံးရောအဲ့ကိုခင်ကျော်တို့အဖွဲ့တွေရာကော KNU တက်မှဟာ9ရဲ့ဒေတာထဲမှာရှိပါတယ်ခင်ဗျာပြောမယ်ဆိုရင်တော့ KNU တက်မှဟာ9ရဲ့ဩဇာခံဒေတာလွှမ်းမိုးဒေတာမှာရှိနေတဲ့ခါကျတော့ဒီပြဿနာမှာနောက်ွယ်က KNU တက်မှဟာ9တို့ဘာလို့ပတ်သက်တာမျိုးတွေရောရှိပါသလား
ကိုခင်ကျော်ကိုကျွန်တော်တို့အဖွဲ့ကြီးကနေအချက်9ကျင်းနဲ့ကျွန်တော်တို့ထုတ်ပြန်တာဖြစ်တယ်အဲ့တော့နံပါတ်1ကကျွန်တော်တို့ဒီပြည်တော်စုငင်းငင်းရင်းနဲ့ဖွင့်ပြရေးတက်ဖွဲ့ဆိုပြီးတော့ Junior Peace Development Force ဆိုပြီးတော့ GPDF အမည်ဖြင့်ပြည်သားဖွဲ့ကြီးကတော့ဒီဂျူပန်နဲ့နောက်တစ်ခုက GPDF အဖွဲ့ကြီးမျိုးဖြင့်အစိုးရနဲ့ပြည်သားပြစ်ခတ်ရေးဆိုလို့ဆိုရင်ဂျူပန်အားထုတ်တယ်ပေါ့နောက်တစ်ချက်ကတော့အဖွဲ့ကြီးမှာချမှတ်ထားတဲ့လုပ်ငန်းစဉ်များနဲ့စီးကျန်းချက်များကိုမလိုက်နိုင်လိုက်နိုင်မှုမရှိဘူးနောက်တစ်ချက်ကတော့အဖွဲ့ကြီးတွင်ပြိုကျဲခြင်းများဂျူပန်အားထုတ်မှုပေါ့နောက်ဆုံးတစ်ချက်ကတော့ပေါ်ဝါအချက်လေးချင်းနဲ့ပတ်သက်ပြီးကျွန်တော်တို့ဒီဆောင်ဖြည့်ချင်းတို့အကျဉ်းချင်းတို့ကျွန်တော်တို့အကြောင်းကြားတယ်ဒါမှမဟုတ်နာရောက်ဖြည့်ချင်းမရှိဘူးဒါမှမဟုတ်ကျွန်တော်တို့2024ခုနှစ်စက်တင်ဘာ9ရက်နေ့မှာအဖြစ်ချင်းကိုထုတ်ပြန်လာတဲ့ဒီရောက်ဖြစ်ပါတယ်ပြောရမယ်ဆိုရင်အဲ့ကာလမှာကျွန်တော်တို့ကျင်းတက်မှတက်တက်မှ9တက်မှ3ကိုကျွန်တော်တို့ကိုယ်တိုင်တွားရောက်ရှင်းလင်းခဲ့ပါတယ်တို့လည်းအကြောင်းကြားခဲ့ပါတယ်အဲ့ဒီတော့ကတော့ကျင်းဒီပုံကိုလည်းကျွန်တော်တို့အကြောင်းကြားခဲ့ပါတယ်အဲ့ဒီလိုကာလမျိုးမှာတော့ဒီလိုရတုံ့ပြန်ချက်ပေါ့ကျင်းဒီပုံကိုရောတက်မှ9ရောတုံ့ပြန်ချက်ကတော့ကျင်းကြောင်းကိုတို့ဒီပုဂ္ဂိုလ်ကလက်ခံလာတာပဲဆိုပြီးတော့ကျွန်တော်တို့ပြောပါတယ်အဖွဲ့ကြီးကလက်ခံလာတာမဟုတ်ဘူးဆိုပြီးတော့ကျွန်တော်တို့အကြောင်းပြန်ခဲ့ပါတယ်အဲ့တော့ဒီလိုအခြေအနေမျိုးကိုဟိုလှုပ်ဆောင်နိုင်တယ်ဆိုရင်တော့စုံတရာတော့သူ့ကိုဒီပုဂ္ဂိုလ်ကလက်ခံလာတဲ့အပေါ်မှာပဲလာဒါမဟုတ်လို့ရှိလို့ရှိရင်ဒီလိုအကြောင်းကြောက်သူတို့လက်ခံလာလဲဆိုကျွန်တော်တို့တော့ပြောဖို့ရှိဖို့တော့ကျွန်တော်တို့သိနားမလဲကျွန်တော်တို့ခက်ခဲပါတယ်ရဲမခင်ကြိုးသူကအိရဲကြီးခွတ်တော့မဟုတ်ပါဘူးအိရဲကြီးကအပြစ်ပြတာအပြစ်ရှိလို့ထုတ်ပြတာလည်းလူဖြစ်တယ်ဆိုတာတော့ပြောတင်ပါတယ
်သူတို့အင်အားရောဘယ်လောက်လောက်ရှိလဲကိုမြူ
အဲ့ဒီရှိတော်နိုင်စစ်တမ်းနာပြောရနေတခင်အပြစ်ခတ်ရခြင်းနဲ့ပတ်သက်ပြီးလုပ်ဖို့အတွက်ဒီမှာလူငယ်အား300ဆိုပြီးတော့အဲ့လိုအင်အားတော့ပြောတယ
်အခုဒီဖြစ်စင်မှာပြောမယ်ဆိုရင်တက်ဆိုင်ရာမဟာမိတ်အဖွဲ့စည်းရနေလည်းရှိတယ်အထူးဖြစ် KNU ပေါ့နောက်တစ်ခုကအစိုးရစစ်တပ်ရှိတော့ဒီဖြစ်ရနေပတ်သက်လို့ဒီလက်ရှိငင်းငယ်လုပ်ငန်းစဉ်မှာရှိတဲ့ဆိုင်ရာအဖွဲ့စည်းတွေကော်မတီတွေကိုတင်ပြသွားဖို့ရှိပါလား ABSCF အနေနဲ
့ဒီထိန်းတက်မှာ9နှစ်ရပြီတော့ကိရင်ပြူတာအစည်းအဝေးကိုပဲကျွန်တော်တို့စပို့ထားပြီးတော့ဒီကိစ္စကိုဟိုဖြည့်ချင်းပေးဖို့ကျွန်တော်တို့တောင်းဆိုလာပါတယ
်ကိုသားညွန့်ဦးဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာအော်တိုဘာ15ရက်နေ့ကျရင်ပုတ်ပားမှာကျင်းပဖို့ရှိတဲ့ NCA အပြည့်ရစာချုပ်3နှစ်ပြည့်ထိပ်သီးဆွေးနွေးပွဲကို NCA လက်မှတ်ထိုးထားတဲ့လက်နက်ကန်အဖွဲ့အများစုကတက်ရောက်ဖို့ရှိပေမဲ့ KNU အဖွဲ့ကတော့တက်မတက်ဆိုတာဒီရက်အပိုင်းအတွင်းဆုံးဖြတ်ဖို့ရှိတယ်လို့ KNU ဘက်ကပြောပါတယ် VOA သတင်းတော့ကိုမိုးစောပြောပြပါဦးခင်ဗျာ
ဟုတ်ကဲ့တနင်္ဂနွေလပြစ်ခတ်တက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတာဟာလာမယ့်အော်တိုဘာလ15ရက်နေ့မှာ3နှစ်ပြည့်မှာဖြစ်တယ်လို့ဒီထိမ့်မှတ်နေ့မှာပဲအစိုးရတက်မတော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့10ဘွဲကထိပ်သီးခေါင်းဆောင်တွေဟာကျောက်ဘောင်းမြို့နယ်ပုတ်ပါးမှာတွေ့ဆုံကြဖို့အစိုးရကဖိတ်ကြားထားပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုကင်ရင်မျိုးသားအစည်းအရုံး KNU ကကြိုဆိုထောက်ခံပေမဲ့စီဝေးကျင်းပမဲ့ရက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ထုတ်ပြန်ထားပါတယ်NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းအများစုကတော့ပြန်လည်ညှိနှိုင်းဖို့တောင်းဆိုထားတာမရှိဘဲပါဝင်တယောက်ဖွဲ့ရှိကြောင်းပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ်
ကိုယ့်ဘက်မတောင်းဘူးအဲ KNU တစ်ဖွဲ့ပဲတောင်းတော့သူကိစ္စကိုသတ်သတ်ပဲရှင်းရမယ်ကျွန်တော်တို့တန်တဲ့လူတွေကတော့အလုံးကတက်ဖို့လက်ခံမိပါဖြစ်တယ်လေကျွန်တော်တို့ပို့အဖွဲ့ကတော့စိတ်မနဲ့ထောက်ရတယ်လေကြိုးစိုးထောက်ခံတဲ့အကြောင်း Janaro Bohoale Pisayare, Janaro Temedo, Jambian Bibapsida. Hara Nibalebi and Tamisai Piana, Ujara Nibalebi and Saboya Sudiva Satime. A lot of all Yogi Moody Salme, Yeni Moody Salme, Eriane Yare, Poma, Tisun, a checklady with him.
အဲ့ဒါပါပဲအဓိကတော့အစိုးရတံမရော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဂျာမာပြည်တော်စုကခွဲမထွက်ရေးဆိုင်ရာကိစ္စနဲ့တံမရော်တခုတည်းဖွဲ့စည်းရေးဆိုင်ရာကိစ္စရက်တွေကိုညှိနှိုင်းဆွေးနွေးလို့မရသေးတာဖြစ်ပါတယ်ဒီချက်တွေမပြေလည်တာကြောင့် 2021年3月末，苏拉哈，热浪高温，亚南部队变身大队上月部六二年的大将路嘞，突变他巴的。TNU也推出专业部，布鲁索塔鲁穆加罗，特地西威特邀伊呢，不得比阿库鲁表巴的。
ဒီလဆယ်ရက်နေ့မှာထိုင်းနိုင်ငံချင်းပိုင်မြို့မှာကျင်းပဖို့ရှိနေပြီဒီစီဝေးကနေဆုံးဖြတ်မှာဖြစ်ပါတယ်နိုင်ငံရေးတုံ့တက်သူဦးမောင်စိုးကတော့ဒီလ15ရက်နေ့မှာကျင်းပမဲ့ထည်သီးဆွေးနွေးပွဲအပေါ်အခုလိုပြောဆိုပါတယ်ဒီတစ်ခေါက်တွေးဖို့အရေးပါတဲ့အချက်ကတော့တင့်နေတဲ့နိုင်ငံရေးမူပေါင်းတွေနဲ့ပတ်သက်ကြော်လာဖို့အရေးကြီးနေအောင်ဒါပြီးခဲ့တဲ့ဒုတိယကြိမ်နဲ့တတိယကြိမ်
Kala Adwima, Pirongsu Chikambu, Nazet Cheku, Chama Nangedalu, Tamrone, Tainza Lendagai, Pori Jama, Taipuri, Shosha Nangedari, Shibimbe, Yejire, Nangaye, the Botuni Jedri, Mia, Dirane, Lendagai, Pue Alum, Bawin, Dire Aboma, Amiajong, Tunga Dari, Shine Bare. A Kujimba met Teddy C. Weha, the Nangalo Dindane, Pika Jesse, NC Ego, Lemma Yitu Tare, a Puri, Suyane, Damrodu, Dija Twisson Nepwe, Pipare, Nangalo Dimekan Bogo, Don Sansu Gine, Damro Gagoye, Usijo, Bojo Muji, Meon Linole, a Sea Wego, Dayama Pide Jong, Diana Gonson Riga, Biosu Bade.
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွင်နဲ့အစိုးရကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေရေးသဘောတူညီချက်NCA ကိုလက်မှတ်ရေးထိုးခဲ့ကြတာဟာဆိုရင်သုံးနှစ်တာရှိခဲ့ပြီဖြစ်ပါတယ်ဒီကာလအတွင်းငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုဆွေးရုံမှုတွေဘယ်လိုရှိခဲ့ပါသလဲဆိုတာနဲ့ငြိမ်းချမ်းရေးအလားအလာပေါ်တော်ရရှင်တို့ရဲ့ဖုန်နံပါတ်တွေဆွေးနွေးလို့တဲ့အကြောင်းအရာတွေကို VOA ရဲ့တယ်လီဖုန်းနံပါတ် 1-2-3-4-3-8-9-9-9-4ဒါမှမဟုတ်ရင်လဲ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားလို့ရပါတယ်
VOA ကပြန်ပြီးတော့ဆက်သွယ်ပါမယ်ပါဝင်ဆွေးနွေးကြဖို့ခေတ်ခေါ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒို 9:00 ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို 19 25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ကျော်ရှိပါပြီ VO ရဲ့တင်းလာနေညပဲအစီအစဉ်တွေကို ည10:00 အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စီးပွားရေးကဏ္ဍတက်တန်အောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရာကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဒါပေမဲ့လက်တွဲမှာတော့မြန်မာတောင်သူတွေဟာဂျာတိဥတုပြောင်းလဲမှုရဲ့အကျိုးဆက်တွေဒီပညာပိုင်းဆိုင်ရာအားနည်းမှုတွေ
နောက်ပိုင်းတင်ဆက်မဲ့သူယုံကြည်ရာကဏ္ဍမှာနားဆင်ရဖို့ရှိပါတယ်အခုတော့သိပ္ပံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြကြင်ပါတယ်ကမ္ဘာပေါ်မှာအပင်လောကတတ္တလောကတွေအပြင်နောက်ထပ်ထူးခြားတဲ့လောကတစ်ခုကတော့မျိုးလောကဖြစ်ပါတယ်သိပ္ပံပညာရှင်တွေအဆိုအရမျိုးမျိုးစိတ်မျိုးကွဲပေါင်းတန်းနဲ့ချီရှိပြီးအဲ့ဒီထဲမှာမှုဝင့်ကဆလို့စူထိုင်းစများရကနေပေါက်ဖွားလာတဲ့မှုမျိုးနဲ့ကစောတက်ကြောက်အချင်းပေါက်ရကပေါက်ဖွားလာတဲ့မှုမျိုးတွေအထိပေါင်းဝင်ပါတယ်မှုမျိုးစိတ်တွေနဲ့ပတ်သက်လို့သူတည်တနာတွေပို့ပြီးလှုပ်ဆောင်တင်တယ်လို့သိပ္ပံပညာရှင်တွေကတိုက်တွန်းနေပါတယ် VOA သတင်းတော့ Fate Labidus ပြပို့တဲ့သတင်းလွှာကိုတော့မှန်းမြသစင်အောင်ပြောပြမှာပ
ါကဘာပေါ်မှာပုံတံတန်းနဲ့အွယ်စားမတူညီတဲ့မှုမျိုးစိတ်ပေါင်း3000ကျော်ရှိပါတယ်ဒါဟာအပင်မျိုးစိတ်မျိုးခွဲတွေနဲ့နှိုင်းရှင်ရင်သုံးစပိုများပြီးအခုထိစီးရင်အရာအမြင့်တက်မှတ်ပြီးတဲ့မှုမျိုးစိတ်က900ခန့်နှုန်းပဲရှိသေးတာပါအင်္ဂလန်နိုင်ငံလန်ဒန်မြို့မှာရှိတဲ့ Q ရုက္ခဗီဒဥယျာဉ်များဆိုင်ရာဒါရိုက်တာတဦးဖြစ်တဲ့ Katie Willis ကတော့နောက်ထပ်မှုမျိုးစိတ်တွေဘယ်လောက်ထိရှိနေအောင်မလဲမသိနိုင်ဘူးလို့ဆိုပါတယ
် We have you know 60,000
ဒီတော့နောက်မဲ့အနေနဲ့ရှိနေတဲ့တိရစ္ဆာန်မျိုးစိတ် 6,000 ကျော်ကိုစီးရင်ပြုစုထားပြီးဖြစ်ပေမဲ့လည်းဒီလိုစတန်ရအပင်နဲ့တိရစ္ဆာန်တွေအတွက်အရေးပါပြီးတော့မျိုးတုံးနောက်မဲ့အခြေအနေရှိနေတဲ့မှုမျိုးစိတ်စီးရင်56မျိုးပဲပြုစုထားနိုင်သေးပါတယ်ဘယ်လောက်ထိရှိနေအောင်လဲမသိနိုင်ပါဘူး
မျိုးတုံးတော့မဲ့အခြေအနေမှာရှိနေတဲ့မှုမျိုးစိတ်စီရင်ပြုစုဖို့လိုအပ်တဲ့အကြောင်းရင်းတွေရှိတယ်လို့လည်းသူကပြောပါတယ်
If we do ignore them, we're missing
the. Tomorrow, these are little shoot time. So, long sa swain in a tit, plastic swain pin mu, radio dat tat di jwa, swain pin pisi shin le yi re lo, yi ba le kaisa re ma le ha twa nai ma re. Di kaisa ye totor mya mya atwe a phi ga, di lo mho myo sait twi si ma shi ni da ba.
Naw song pyu su tha de ga ba mho myo sait tu de tanan sit tan ya, a pin twi a long ye 90 ya kai nong ga, tru shin tan mu twe, a pin ma kat pi paw de mho re.မြေစည်းလွှာအတွင်းမှာရှိတဲ့မှုအုပ်စုတွေနဲ့ဆက်နွယ်ပတ်သက်မှုတွေအပေါ်မိခိုးအားထားနေကြရပြီးဒီအခြေအနေဟာလည်းရာသီဥတုဖောက်ပြန်ပြောင်းလဲလာတာကြောင့်စိုးရိမ်စရာဖြစ်နေတယ်လို့ဆိုပါတယ်
။ And what's happening is
ရာသီဥတုကပိုပူပြီးတော့ခြောက်သွေ့လာတယ်။ဒီလိုအခြေအနေမျိုးကိုမှုတွေကမကြိုက်ဘူး။ရာသီဥတုဖောက်ပြန်ရင်မြေစည်းထဲမှာမှုတွေနည်းလာမယ်။ဒါဆိုအပင်တွေလည်းကောင်းကောင်းအလုပ်လုပ်နိုင်စွာမရှိတော့တဲ့အတွက်အာဟာရစိုးယူနိုင်စွာလည်းနည်းသွားသလိုရေကိုလိုအပ်တာထက်ပိုပြီးတော့စိုးယူထားတာမျိုးဖြစ်လာနိုင်တယ်။
ကျူရုက္ခဗီဒဥယျာဉ်မှာရှိတဲ့မှုမျိုးစိတ်နမူနာ12000ကျော်ကိုစီးရင်ပြုစုထားတဲ့ကဘာလုံးဆိုင်ရာမှုအုပ်စုစစ်တမ်းကကဘာပေါ်ကတက်ရှိတွေအတွက်ကြောတော့နောက်ခံပေးနေတဲ့မှုမျိုးစိတ်တွေအကြောင်းကိုပို့ပြီးနားလည်စေနိုင်ဖို့အထောက်အကူဖြစ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်
။ကဘာမှုလောကနဲ့ပတ်သက်လို့မှန်းမြသစဉ်အောင်ပြောပြခဲ့တာပါ။အခုတခါတော့စီးပွားရေးကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီ။မြန်မာနိုင်ငံကနေပြည်ပကိုဆန်တင်ဖို့ရောင်းချမှုပြီးခဲ့တဲ့နှစ်အတွင်းမှာတိုးမြင့်လာခဲ့ပေမဲ့ဒေတာတွင်းကဆန်အဓိကတင်ပို့နေတဲ့နိုင်ငံတွေကိုချိန်ချောက်မှုမဖြစ်စေဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးညီလာခံမှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံကဆန်တွေဘယ်ကိုအဓိကတင်ပို့နေသလဲဒေတာတွင်းနိုင်ငံတွေနဲ့အရေးအသွေးဘယ်လိုကွာခြားနေသလဲဆိုတာကိုတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပါမယ်
ဗီယက်နမ်နိုင်ငံမှာစက်တင်ဘာလ17ရက်ကနေ17ရက်နေ့ထိကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံ World Economic Forum ASEAN မှာမဲခေါင်မြေ1 5နိုင်ငံကခေါင်းဆောင်တွေနဲ့အတူပူးတွဲပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံရဲ့အဓိကပြည်ပပုဂ္ဂိုလ်ဖြစ်တဲ့ဆန်ကိုဘလောက်ထိတင်ပို့ရောင်းချနေတယ်ဆိုတာနဲ့ဒေတာရင်းကဆန်အဓိကထွက်တဲ့တိုင်းပြည်တွေနဲ့နိုင်ရှင်ရင်မြန်မာနိုင်ငံရဲ့အခြေအနေဘယ်အဆင့်မှာရှိနေတယ်ဆိုတာတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကအထက်သွင်းဆွေးနွေးသွားခဲ့တာပါ
We are rice exporting countries. At one time, Myanmar was a rice bowl of the world.
And then, of course, we were, our place was taken by Thailand. And then Vietnam
came. Jamaru nangan ha, sangu adiga tempo re nangan phipare. Tichenga soyen, nyama nangan ha, gaba sabaji lo rao, tin saapi, akho khan ke araba. Eri nao ma, nyama nangan ye niya go, thai nga ju doapi, nao pae ma, Vietnam nangan le paala baare. Tabi me, eri lo tichha nangan riga, san amyazong tempo re dure piyane shine jabi me. Jamaru nangan garo, manika ma, Ayan sima pikin kala ga shigere santin pomu nopama nago piampi yagaraba. Dilo santin pomu miyama la jenga. Vietnam do taindu go matikai bao. Gaba san zigwama. Miyama nanganga piampi niya yala ni jenga. Taino Vietnam do ye zigwa do chimyang dora miyama ho bao. Tajang, piangle nire gaba zigwa a chi niya. Jamaru nine, piangsai mugu chow nizia malu bao. Jamaru ha tu nire santam yure gule tosia malu bao. Jamaru Siga, San Were Duriha, Tiny Vietnam Nanganduga, Were Durine, Guebiavare. Jamaru Nangaye, San Tempo, Mienta Lara Gule, Tiny Vietnam Duga, So in Jamme Matembao.
Bigger in Edwin, the Manningaye, San Tempo Muha, Sanye Chubi Mienta Kerelu, Suyaga Tobian, Sinziarima, Popia Tabare. The Manninganga Tode, Sam Yazupide, Conase Yakanulago, Tionangu, Tempo Nira, Pibi, Kuchinti, Tiamu, Monko Langani, Tin Twinia, Zepidajau.
ก็ซื้อนี่ก็ได้นะเดี๋ยวเราเจอกันหาเจอกันแล้วก็มาเรื่อยๆนะเดี๋ยวมีเงินจะมาเจอกันยังไงก็ยังมาซื้อนี่ก็ได้เดี๋ยวเมื่อวานเนี่ยจะมุสเซมิโอกะสังกุนเดียอัติงะอุเมนติงะเลยมีมาปีกะเดียวในงานก็เต็มปุ๊ดเดียสังอาลงหาเตียมวยนิลันเนี่ยตัวนี้จะอุปยอบไปเลยคือแบบจันทร์รู้ที่ยังมาตัวยังมีสักกะตัวละสังอาลงที่ยังในงานก็ที่อาคุณขึ้นมาอยู่จันทร์รู้ใช่ไหมเพราะฉะนั้นว่าโคตรอะไรแบบนั้นหมดแล้วเนาะโอเคโคตรอะไรแบ ကျွန်တော်တို့လှစ်ပေးခြင်းလည်းရှိတာလှစ်ပေးတယ်အဲ့လိုဟာတွေရှိရတယ်ကျွန်တော်တို့ရှင်းတာတော့အဲပြောလို့ကျွန်တော်ပမာစီးပွားရေးလို့ပါကျွန်တော်ကတပန်းရှုံးတာပေါ့သူတို့ကတပန်းအတိုင်းထားတဲ့သဘောရှိတယ်နောက်တစ်ခါဗီဒီယိုတွားခြင်းအားဖြင့်လည်းကျွန်တော်တို့ကလည်းပြီးတော့ကောင်းလိုက်မကောင်းလိုက်တို့ဆိုစီးပွားရေးလည်းအဲ့လိုဖြစ်နေတာခင်ဗျာဒါပေမဲ့တရုတ်မြန်မာတရုတ်ရေစက်ကတွားခြင်းအားဖြင့်တော့ကျွန်တော်တို့အတွက်တော့ဟိုနဲ့တွိုးရှိပါလေဒီမှာဖြည့်ရသွားတာဆိုရင်ကျွန်တော်တို့အတွက်ပေါ့လေဒါလို့ဆိုတော့ပါလို့လဲဆိုတော့နေသမားတွေကနေမှာရှိတဲ့နေသမားအစားကျွန်တော်တို့မျိုးဆွေစာပို့လို့ရပါတယ်အဲ့တော့ဒီပိုင်းတစ်ပိုင်းအပြေးကားလေးတွေလုပ်လို့ရပါတယ်အိုဘာစီးကျွန်တော်တို့ဥစားရှိသွားတဲ့လူဆိုတာတော့ဒါအင်အားကြီးတဲ့လူတော့ပဲအင်အားကြီးတဲ့ကုမ္ပဏီအချို့တော့ပဲလုပ်နိုင်တာဆိုတော့မြန်မာနိုင်ငံကနေပြည်သူ့နေဆက်ကိုသွားတဲ့ကျွန်တော်တို့စာစာပေးဖို့မှာတော့ကျွန်တော်မဆုံးဖြစ်ပါတော့ခင်ဗျာဟုတ်ကဲ့
အဲ့တော့တကယ်လို့များပေါ့နော်အခုလိုမျိုးမှောင်ခွန်နည်းနဲ့မဟုတ်ဖဲနဲ့ဒီတရားဝင်မြန်မာစံတွေပေါ့နော်ဟိုစောစောကကျွန်တော်ပြောသလိုဟိုဟိုပေါ့အစိုးရနေပြီးတော့ MOU လက်မှတ်ထိုးပြီးတရုတ်နဲ့မြန်မာကြားထဲမှာ G2G ပေါ့အစိုးရချင်းနားလည်မှုရယူပြီးတော့ဒီဟိုပေါ့မြန်မာပြည်ကတင်ပို့တဲ့ကုန်စည်တွေကိုတရားဝင်တင်ပို့ခွင့်ရမယ်အထူးသဖြင့်ဆန်ပေါ့နော်တင်ပို့ခွင့်ရမယ်ဆိုရင်အခြေအနေကလက်ရှိတဲ့ပိုကောင်းလာမလားဘယ်လောက်များသိတာမလဲဗျာ
အဲဒီလိုရှိကြအောင်ကကျွန်တော် MOU ထိုးပြီးသွားမယ်ဆိုတော့ကျွန်တော်တို့ဆန်ကျွန်တော်တို့ကျွန်တော်မြန်မာနိုင်ငံဆန်ပြောရရင်တော့ခွဆက်နားကြံခံတော့မှာအခြေလေးမြန်ဆင်ရပြီပါတယ်သူအမေကမှထိုးပြီးနေဒီမဲ့ဆိုရင်လည်းအခြေလေးကောင်းတဲ့ဟာပဲဒီလိုယူမှာဆင်နာနေတဲ့ဟာ quality နေတာပဲဒီလိုနဲ့အပေါင်းကတောင့်တဲ့ဟာပဲဒီလိုနဲ့ဆိုတော့အခုလို့ကျွန်တော်တို့ပေါင်းဖို့သွားတယ်လို့ဒီလိုဒုံးဖြစ်မှာမဟုတ်ဘူးဒါအများကြီးထွက်မှာမဟုတ်ဘူးတကယ်ဆိုရင်တော့ဟိုအပေါ်ညာကြည့်ရမယ်ဆိုရင်တော့အမေလက်မထိုးပြီးသွားမယ်ဆိုရင်ကောင်းတာပဲဒါပေမဲ့သူတို့ကစံတားယူမှာနော်ကျွန်တော်တို့ဒီလိုဒီလိုပို့နေနေဆက်လာမှတော့လုံးဝလက်ခံမှာမဟုတ်ဘူ
းကြပန်းကိုသူကဝယ်မှာမဟုတ်တော့ဘူးပေါ့
ကမ္ဘာလုံးမှာလို့ရေသွင်းနေတဲ့ဟာပဲပွင့်တယ်။ရေသွင်းနေတဲ့ဟာပဲပွင့်တယ်။အခုတရားသွားလို့ချေ20လောက်ပဲပွင့်မှာ။ဆို20ရာခိုင်နှုန်းပဲဖြစ်မှာပဲ။ဒါပြီးတော့ကျွန်တော်မြန်မာနိုင်ငံစားနဲ့ပြည်ပြီးတော့ရေသွင်းရ quality ကတော့ဒီမှာမင်းလေ quality မင်းနဲ့ဆောင်တူမဝယ်ဘူး။နပိုးမတန့်စင်တာလည်းဘာလို့ချိနေလဲ။တို့က quality တိုင်းကိုတအားကြည့်မှာ။ quality တိုင်းကြည့်မှာဆိုရင်အေးဟိုနတန်ပြေဖို့မတားနေသွားမှာပဲဆရာကျွန်တော
်။ဆိုတော့ဒီအခြေအနေကိုပေါ့လက်ရှိအခြေအနေတဲ့ကောင်းအောင်လုပ်နိုင်တဲ့အနေအထားရှိသလားဗျ။အခုကျွန်တော်တို့ပြောနေကြသလိုမျိုးဟို MOU ထိုးရင်လည်းနည်းနည်းလေးဟိုပေါ့ ဟို quantity ပေါ့နော်အရေးဟိုအရေးအတွက်တင်ပို့မှုကြာသွားမယ်ဆိုရင်လည်းဒါကိုယ့်ဘက်ကပြန်နေနိုင်အောင်ပါပဲလေဆိုတော့
ပြန်နေနိုင်မှာဟုတ်ကဲ့ခင်ဗျာ
လက်ရှိအနေထားတဲ့ပို့ပြီးတော့ကောင်းအောင်မြန်မာဟိုမြန်မာဟိုတောင်သူတွေမြန်မာဆန်ကုန်တွေတွေဘက်ကအတွက်ပို့ပြီးတော့အဆင်ပြေအောင်လုပ်နိုင်တဲ့နည်းလမ်းများရှိသေးလားဗျာ
လုပ်နိုင်တဲ့နည်းလမ်းကဒီလိုကြတပြေကတော့ policy ညှိသွားတော့သူ့ကိုလည်းကျွန်တော်တို့မှာလာတဲ့ဆန်တွေတရားတွေမှာမှန်းနဲ့ပြောလို့လည်းမရဘူးဟုတ်လားအဲဒီဘက်ကလည်းလည်းပါပါချော့ပြီးမှလည်းကျွန်တော်တို့ကအဆင်ပြေလို့ထင်တာပို့ပြီးတော့ပေါ့လေလက်ရှိကပို့ပြီးတော့ဆွေးနွေးနေတင်တာပဲဟုတ်လား
ဟုတ်ကဲ
့ဗမာလေးကတော့ပြောပြောမယ်ဒီမှာဒီနေဆိုရကျွန်တော်ရှာဆန်နေတော့ဝင်နေနေတော့ပါချော့ပြီးတာဆိုပြောလို့မရဘူးဒီပေါ်ကြီးကဒီဒီပေါ်ကြီးဘယ်ရောက်လို့ဆက်ထွက်လို့မရဘူ
းဟုတ်ကဲ
့ညာတော့ဒီလက်ကောင်းချင်တယ်ဆိုတော့ကျွန်တော်ကမင်းမင်းဒီမှာစူးစမ်းပြီးလုပ်နေတာပဲဗျဘာမှမဖြစ်လာဘူးလေဟုတ်ပါပဲ
ဟုတ်ကဲ့တော့ပါမြန်မာအစိုးရကိုအကြံပေးမယ်ဆိုရင်ရောဒီကိစ္စအဒီအခြေအနေတွေပို့ပြီးတော့လက်ရှိတဲ့တိုးတက်ကောင်းမလောက်အောင်အကြံပေးမယ်ဆိုရင်ရောဘယ်လိုအကြံတွေများပေးနိုင်မလဲဥ
ကျွန်တော်တို့ရုပ်တော့ကြံနေခဲ့တယ်ကျွန်တော်တို့ခင်ဗျို့ကဲစီဝါကူတန်းကိုဒီခါနောက်လေကျွန်တော်တို့မှာအဖမ်းဆီးပြီးလာနေတယ်အဲကျွန်တော်ဘယ်လိုလုပ်ရမလဲဒီကကွန်ပျူတာနဲ့နားတော့အဲတရုတ်ဆိုရအောင်ကျွန်တော်တို့ဒီနိုင်ငံကိုလည်းဖြစ်ပြီးတော့စစ်ကံကြီးကိုလည်းစစ်ကံကြီးနိုင်ပြီးပါတော့ဆိုတော့ကျွန်တော်တို့ဒီဆိုရတာမလုပ်သေးနိုင်ဘူးအဲ့ရှင်လေဘယ်လိုမှမလုပ်သေးနိုင်ဘူ
း
ဟုတ်ကဲ့နောက်တော့ချာမီလမ်းနေတယ်ကျွန်တော်မင်းရဲ့စီးပွားမှာတင်လာတယ်တင်လာတော့လည်းစစ်ဖြစ်လာကြည့်မရှိဘူးကြာမဟုတ်ဘူးမဟုတ်တိုင်းနဲ့ရှိတယ်မှာ
ကိုယ်စုံဝင်လိုက်တင်ဆက်တဲ့စီးပွားရေးကဏ္ဍပြီးအခုတခါတော့ဘလော့ဂါတွေပြောသမျှကဏ္ဍမှာမတ်ဆူမြတ်မွန်ကဒါ့ခ်ဝက်အကြောင်းကိုတင်ပြထားပါတယ
်အင်တာနက်ကိုသုံးချပြီးတော့မတမာတဲ့အလုပ်လုပ်နေကြသူတွေများနော်မိန်ကလေးတွေကိုတော့ဖမ်းပြီးတော့အွန်လိုင်းပေါ်မှာရောင်းစားနေကြရတဲ့ဆိုပဲကိုသားညုံရေး
လောလောလတ်ပဲ Black Death ဆိုတဲ့အဖွဲ့အကြောင်းကြားတယ်မဟုတ်လားမဆင်မြန်မွန်ရဲ့ online ပေါ်ကနေပြီးတော့လူမောင်ခိုကူးတာတို့ main clay တွေကိုဖမ်းပြီးတော့ရောင်းစားတာတို့လုပ်နေတဲ့ online ဒုစရိုက်အဖွဲ့က Britain က Chloe Alien ဆိုတဲ့ model ကောင်မလေးကိုဖမ်းပြီးတော့ online ပေါ်မှာလီလံပြစ်ရောင်းဖို့စူးစမ်းခဲ့ကြတာလေပြန်လွတ်လာလို့တော်သေးတယ
်ဒုစရိုက်သမားတွေအသုံးများတဲ့ Dark Web ပေါ်မှာ Black Death လို့အဖွဲ့မျိုးမကောင်းမှုလုပ်နေကြတဲ့လုပ်ငန်းတွေမှာအများကြီးပဲအခု2019 July လတုန်းကပဲ internet ပေါ်မှာအကြီးဆုံးဒုစရိုက်လုပ်ငန်းဈေးကွက်ကြီးလို့တောင်ပြောလို့ရတဲ့ Alpha Bay ကိုဖြိုခွင်းနိုင်ခဲ့တယ်လို့ American တရားရေးဌာနကကြေညာခဲ့သေးတယ်လေ။အဲ့ဒီ Alpha Bay ကိုဖြိုခွင်းနိုင်ဖို့အတွက် American က FBI အပြင် Thai, Netherlands, Lithuania, Canada, Britain နဲ့ပြင်သစ်နိုင်ငံကတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေပေါင်းပြီးစူးစမ်းခဲ့ရတာရှင့်
အဲ့ဒီ Alpha Bay တရားမဝင် online ဈေးကွက်ကြီးပေါ်မှာမူရစ်ဆီတွေ၊လက်နက်တွေ၊ computer hack လုပ်တဲ့ hardware software တွေအပြင်အခြားတရားမဝင်ပစ္စည်းတွေကိုရောင်းဝယ်လုပ်နေကြတာလို့အမေရိကန်တရားရေးဌာနကပြောတယ်မဟုတ်လားဗျ
2013ခုနှစ်တုန်းကလည်းအဲ့လိုမျိုးပဲ online ပေါ်က Silk Road ဆိုတဲ့ဒုစရိုက်ဈေးကွက်ကြီးကို FBI ကဖြိုခွင်းခဲ့သေးတယ်လေအဲ့ဒီ Silk Road ဈေးကွက်ကြီးရဲ့တန်ဖိုးဆိုလဲဒေါ်လာ34သန်းခွဲလောက်ရှိတာတကယ်ကဒီ Alpha Bay တို့ Silk Road တို့လိုမျိုး online ပေါ်မှာဒုစရိုက်လုပ်ငန်းလုပ်နေကြတဲ့သူတွေကနောက်ရောက်ခံနိုင်ဖို့အင်မတန်ခက်ခဲတဲ့ Dark Web ထဲမှာ website တွေထောင်ပြီးတော့မကောင်းမှုလုပ်ငန်းတွေလုပ်နေကြတာပဲတချို့ဆိုလူတက်ခိုင်းလို့ရတဲ့သူမျိုးကိုတော့ရှာပေးတယ်ဆိုပဲ
ဒါ့ဝက်ဘ်ဆိုတာကအင်တာနက်ကွန်ရက်ထဲမှာ UU search engine တွေနဲ့ရှာလို့မရနိုင်တဲ့ပြင်ပုံမှန်အင်တာနက် browser တွေနဲ့သုံးလို့မရနိုင်တဲ့အင်တာနက်ဆာမျက်နှာမျိုးတွေကိုပြောတာပါလျှို့ဝှက်အင်တာနက်ကွန်ရက်လို့လည်းပြောနိုင်ပါတယ်အဲ့ဒီကွန်ရက်ထဲကိုဝင်နိုင်ဖို့အတွက်အထူးလုပ်ထားတဲ့ software တွေ၊ဒုံညွင့်အဆင့်တွေလိုပါတယ်လုံခြုံရေးအဆင့်တွေများလုံးတဲ့အတွက်အင်တာနက်သုံးနေသူကဘယ်သူလဲ။ဘယ်နေရာကသုံးနေတာလဲဆိုတာသိနိုင်ဖို့သိကိုခက်ခဲပါတယ်
။တကယ်တော့ Dark Web လို့ပြောကြတဲ့ online ပေါ်မှာနောက်ရောက်ခံဖို့မလွယ်တဲ့ website မျိုးတွေကို American အစိုးရကစပြီးတော့ဖန်တီးခဲ့တာပါ။ The Onion Router အတိုကောက် Tor လို့ခေါ်တဲ့နည်းပညာကို American စစ်တပ်က1990ပြည့်နှစ်လယ်ပိုင်းတွေလောက်တုန်းကဖန်တီးခဲ့တာရှင်။ကျက်တုံဥကိုခွဲကြည့်လိုက်လို့ရှိရင်အလွှာအလွှာတွေဖြစ်နေသလိုလုံခြုံရေးအစ်စ်ပေါင်းများစွာနဲ့အင်မတန်လုံခြုံအောင်လှုပ်ထားတဲ့တောအင်တာနက်ကွန်ရက်ထဲမှာအမေရိကန်ထောက်လှမ်းရေးအဖွဲ့တစ်ဖွဲ့နဲ့တစ်ဖွဲ့ကြားမှဒီလုံလုံခြုံခြုံဆက်သွယ်နိုင်ဖို့ဖန်တီးခဲ့ကြတာပါဒါပေမဲ့တော software ကိုလူတိုင်းသုံးခွင့်ပေးထားတော့တောကွန်ရက်ထဲမှာဒီလျှို့ဝှက် website ပေါင်းက3000ကျော်အခုရှိမယ်လို့ခန့်မှန်းရပါတယ
်လူမသိနိုင်တဲ့အင်တာနက်ဆာမျက်နှာတွေ Google လိုမျိုးတာမန် search engine တွေနဲ့ရှာလို့မရနိုင်တဲ့Dark Web Internet Seminar တွေကိုသုံးလို့ရနိုင်မဲ့ software တွေ web browser တွေထဲမှာ Tor ကတော့နည်းတစ်ခုပေါ့ဗျာအခြား software နဲ့ browser တွေကလည်းရှိပါသေးတယ်ဒါပေမဲ့လို့ Tor ကတော့အလွယ်ဆုံးလို့ပြောကြပါရစေ
နောက်ရောက်ခံလို့မရနိုင်လောက်တဲ့ Dark Web website တွေကိုဒုစရိုက်သမားတွေပဲသုံးကြတာမဟုတ်ပါဘူးဒီသတင်းတောက်တွေအတိုက်ခံတွေကိုယ့်ရဲ့ online လုံခြုံရေးကိုစိုးရိမ်ကြသူတွေလည်းသုံးကြပါရစေ
သတင်းဌာနတွေကိုဒီလျှို့ဝှက်သတင်းပေးခြင်းတဲ့သူမျိုးတွေလည်းတုံးကြတယ်။အင်တာနက်သုံးစွဲမှုထိမ့်ချုပ်ထားတဲ့နိုင်ငံတွေမှာအင်တာနက်ကိုလွတ်လွတ်လပ်လပ်တုံးခြင်းတဲ့သူတွေလည်းတုံးတယ်။နောက် WikiLeaks ဆိုလို့ရှိရင်လျှို့ဝှက်အချက်လက်ပေးခြင်းသူတွေအတွက်ကိုဒီ Dark Web ထဲမှာသူတို့ရဲ့ website ရှိတဲ့ကိုသားညုံရဲ့
Dark Web ကိုအပြုသဘောတုံးကြသူတွေရှိပေမဲ့လို့မတမာတဲ့လုပ်ငန်းအတွက်တုံးသူတွေကတော့ပိုများမယ်ထင်တယ်မဆွမြမွေ။မကောင်းမှုတွေကိုအင်တာနက်ပေါ်မှာပုံရှိုးကွယ်ရှိုးလုပ်နိုင်တော့ဒုစရိုက်သမားတွေကပိုးပြီးတော့မျက်စိကျကြတယ်လေ။အကျံဖက်သမားတွေက dark web ကိုသုံးပြီးတော့အကျံဖက်ဝါရဖြန့်တာတို့လက်နက်လုံနီးဘုံးလုံနီးတွေဖြန့်တာတို့လည်းလုပ်ကြပါရတယ်။အဲဒါကြောင့်မလို့ကမ္ဘာတစ်ဝန်းကဆွေးရတွေကလည်း dark web ထဲက website တွေကိုအစမဖော်ဖော်နိုင်အောင်အသေးအံကြိုးစားနေကြတာဗျ။တိတ်ကိုလုံညုံတယ်လို့ဆိုပေမဲ့လည်း alpha b website တို့ sick group website တို့နောက်ကွယ်မှာအဓိကလုံနေတဲ့သူတွေကိုဖမ်းနိုင်ခဲ့တာပဲလေ
။မဆူမြတ်မွန်ရဲ့ blogger ပြောသမျှအစီအစဉ်ပြီးအခုတခါတော့တက်တန့်ရောင်သတင်းလွှာကိုနားဆင်ရပါမယ်။မအေးတန်တာကျော်ကစီစဉ်တင်ဆက်တာပ
ါ။မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တန့်ရောင်သတင်းလာမှာတော့လူမြင်ကွင်းကပြောင်းနေတာ၃လလောက်ရှိသွားပြီမလို့ပရိသတ်တွေစိတ်ပူနေကြတဲ့တရုတ်မင်းသမီးလေးကိုအခုပြန်ပြီးတော့တွေ့ရပါပြီ။ဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာတိုင်းဝိုင်းကသတင်းထုတ်ထွက်တာတွေကိုဒီဘက်ပြောပြပေးသွားပါမယ်။တရုတ်နိုင်ငံဒီမားတွေမကပဲနဲ့အနောက်တိုင်းဟောလိဝုဒ်လောကမှာပါကျော်ကြားတဲ့တရုတ်ရုပ်ရှင်မင်းသမီးဖန်ဘင်မင်းကိုအခွန်ရှောင်မှုနဲ့ဆောင်ရမယ့်အခွင့်အရေးအပြင်ဒဏ်ကြေးပါထည့်ပေါင်းပြီးတော့တရုတ်ယွမ်884သန်းဒေါ်လာနဲ့ဆိုရင်တော့ဒေါ်လာတန်130နီးပါးပေးဆောင်ဖို့တရုတ်အစိုးရကညွှန်ကြားလိုက်ပါတယ်။
今天中午，范冰冰在微博刊登了致歉信，对自己的所作所为深感羞愧内疚。
သူကရုပ်ရှင်တရုတ်ဆောင်ကားတွေကိုအခွန်ရှောင်မှုရည်ရွယ်ချက်နဲ့စာချုပ်ချုပ်တဲ့နေရာမှာစာချုပ်အသေးလေးတွေခွဲပြီးတော့ချုပ်တာကြောင့်သူရှောင်တဲ့အခွန်ပမာဏရဲ့လေးဆဒဏ်ကြေးပေးရမှာဖြစ်တယ်လို့တရုတ်အစိုးရသတင်းမှာကြေညာသွားပါတယ်။နောက်ပြီးတော့သူကသူ့ရဲ့နာမည်အောက်မှာမဟုတ်ဘဲနဲ့ရုပ်ရှင်ထုတ်လို့ရကုမ္ပဏီတစ်ခုအောက်မှာစာချုပ်တွေချုပ်တဲ့အတွက်လည်းသူကအဲ့ဒီအခွန်ရှောင်တဲ့ပမာဏ၃စာကိုဒဏ်ကြေးပေးရမှာဖြစ်တယ်လို့လည်းကြေညာပါတယ်။မင်းသမီးဖန်ပင်မင်းဟာဒီလိုမျိုးအခွန်ရှောင်လို့အစိုးရနဲ့ပြဿနာတက်နေတယ်ဆိုပြီးတော့သတင်းတွေထွက်ခဲ့ပြီးတဲ့နောက်၃လလောက်ပြည်ထက်ရှေ့မောက်ကနေပျောက်နေခဲ့တဲ့အတွက်သူအဖမ်းခံနေရတယ်ဆိုပြီးတော့သတင်းတွေထွက်နေခဲ့တာပါ။အော်တိုဘာလ၃ရက်နေ့မှာတော့တရုတ်လူမှုကွန်ရက်ပေါ်မှာမင်းသမီးဖန်ပင်မင်းပြန်ပြီးတော့ပေါ်လာခဲ့ပါတယ်။Twitter လူမှုကွန်ရက်လိုမျိုးတရုတ်နိုင်ငံရဲ့ Weibo လူမှုကွန်ရက်ကသူ့ရဲ့စာမျက်နှာမှာဖန်ပင်မင်းကတရုတ်အာဏာပိုင်တွေရဲ့အခုဆုံးဖြတ်ချက်ကိုသူအပြည့်အဝလက်ခံမှာကြောင်းသူအခက်အခဲတွေအားလုံးကြားကစူးစမ်းပြီးတော့ဒဏ်ကြေးကိုပေးဆောင်သွားမှာဖြစ်ကြောင်းရေးထားပါတယ်။တကယ်လို့သာအဲ့ဒီဒေါ်လာတန်130ကိုမပေးဆောင်နိုင်ဘူးဆိုရင်တော့ထောင်ဒဏ်ကျခံရမှာဖြစ်ပါတယ်။ဖန်ပင်မင်းကသူ့ရဲ့လူမှုကွန်ရက်စာမျက်နှာပေါ်မှာရေးထားတဲ့ထဲမှာတော့အခုလိုသူ့ရဲ့လုပ်ရည်အတွက်လည်းသူတိတ်ကိုရှက်မိပါကြောင်းပါပါတယ်။တရုတ်ကွန်မြူနတီပါတီရဲ့ကောင်းမွန်တဲ့မူဝါဒတွေကြောင့်သာမဟုတ်ရင်အခုလိုသူလည်းဖန်ပင်မင်းဆိုတဲ့နာမည်တလုံးတည်ဆောက်နိုင်ခဲ့မှာမဟုတ်ဘူးလို့လည်းသူပြောထားပါတယ်။တောက်တရုတ်မနက်ခင်းသတင်းစာကတော့ဖန်ပင်မင်းကိုအာဏာပိုင်တွေကလွန်ခဲ့တဲ့နှစ်ပတ်ကပဲပြန်လွှတ်ပေးခဲ့တယ်လို့အော်တိုဘာလ3ရက်နေ့သတင်းမှာဖော်ပြထားတာပါ။တရုတ်အစိုးရအရာရှိတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ရင်ထားတဲ့အပန်းဖြေစခန်းတစ်ခုမှာသူ့ကိုအကျဉ်းချုပ်သဘောမျိုးထားထားခဲ့တာဖြစ်ကြောင်းလည်းသတင်းမှာဖော်ပြထားတဲ့အတွက်ဇွန်လကလေးကသူပြောင်းနေလို့ပွဲလုံးညံနေတဲ့သူ့ရဲ့ပရိသတ်တွေလည်းအကြိုအကြောင်သိသွားရပါတယ်။ဒီလိုမျိုးအပန်းဖြေစခန်းမှာထားပြီးတဲ့နောက်မှာတော့ပီကင်းမျိုးတော်ကိုခေါ်လာပြီးတော့ဆက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တယ်လို့အမည်မဖော်တဲ့သတင်းရက်ကွက်ကိုကိုးကားပြီးတော့သတင်းစာမှာဖော်ပြပါတယ်။ဖန်ပင်မင်းစီကတော့ဒါနဲ့ပတ်သက်ပြီးတော့တည်တံ့အတည်ပြုချက်မရပါဘူး။အစိုးရသတင်းမှာတော့ဖန်ပင်မင်းနဲ့သူ့ရဲ့မန်နေဂျာကိုအထောက်အထားတွေဖျောက်ဖျက်ပြမှာဆိုလို့အဲ့လိုမျိုးအကျဉ်းချုပ်ချထားရတာဖြစ်ကြောင်းပြောပါတယ်။အခုဖန်ပင်မင်းရဲ့ကိစ္စမှာတော့သူကဒီပြစ်မှုကိုကျူးလွန်တာပထမဦးဆုံးအကြိမ်ဖြစ်တဲ့အတွက်ပေးစရာရှိတဲ့ငွေတွေကိုအားလုံးပေးရောနိုင်ရင်သူ့ကိုရာဇဝတ်မှုနဲ့အရေးမယူဘူးလို့တရုတ်အစိုးရကပြောပါတယ်။မင်းသမီးဖန်ပင်မင်းကတရုတ်နိုင်ငံတွင်သာမကနာမည်ကျော်ဟောလိဝုဒ်ရုပ်ရှင်ကားတွေဖြစ်တဲ့ X-Men တို့ Iron Man တို့မှလည်းပါဝင်တရုတ်ဆောင်ခဲ့ပြီးတော့သူ့ကိုတရုတ်ပြည်ထဲမှာကိုအွန်လိုင်းကနေစောင့်ကြည့်တဲ့ပရိသတ် 62 တန်းကျော်ရှိပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနဂရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။
VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Take it on the side and bright red. It's gonna stay bright. Here comes the crazy fan. Uh-oh. Up in my face. Oh no. Security. Take this guy, give it away. Oh, oh. Yes, right. Yeah.
မိုင်းဒနာကျော်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြရတာပဲဖြစ်ပါလိမ့်ခင်ဗျာ။အခုတခါတော့သူယုံကြည်အားကဏအလှည့်ရောက်ပါပြီ။ဒီတစ်ပတ်မှာတော့ Fulbright ပညာတော်သင်အစီအစဉ်နဲ့ American ပြည်ထောင်စု Oklahoma ပြည်နယ်ကတက္ကသိုလ်ဒီ Oklahoma State University မှာစိုက်ပျိုးရေးဆိုင်ရာစီးပွားရေးပညာဘာသာရပ်နဲ့မဟာသိပ္ပံသင်တန်းတက်ရောက်သင်ယူနေတဲ့မတ်ဝုတ်ရီလွင်ရဲ့သူပါရီယုံကြည်တယ်လဲဆိုတာကိုပြောပြမှာပါ။မမိုးဖြူစီစဉ်တင်ဆက်ထားတာပါ။
မင်္ဂလာပါ။ကျမကတော့ဝီပြည်မှာဒီအစီအစဉ်လေးမှာကျမအနေနဲ့ကျမလက်ရှိသင်ယူလေ့လာနေတဲ့ပညာရဲ့နယ်ပယ်နဲ့ပတ်သက်တဲ့ကျမဖြစ်ချင်မိတဲ့ဆန္ဒတစ်ခုကောင်းထည်ပေါ်ဖို့အတွက်အကျိုးစားနေတဲ့ယုံကြည်ချက်တစ်ခုကိုပြောပြချင်ပါတယ်။ကျမတို့နိုင်ငံမှာရန်ကုန်မန္တလေးလိုမြို့ကြီးပြည်ကြီးအလယ်လောက်ကလွှဲခြင်းနေရာတိုင်းမှာလက်ညှိုးထိုးမလွယ်နေပါလောက်တွေ့နိုင်တာစိုက်ပျိုးမြင်တဲ့တောင်သူတွေပဲဖြစ်ပါတယ်။တဲ့ရင်နေ TV နဲ့စာတမ်းတွေမှာမကြာခဏပါလေးရှိတဲ့မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်ကြောင်းအစရှိတဲ့အကြောင်းအရာတွေကိုလည်းလူတိုင်းဒီပါကြားဖို့ပြီးဖြစ်မှာပါတကယ်တမ်းမှာလည်း90ရာခိုင်နှုန်းကျော်သောနိုင်ငံလူဦးရေဟာစိုက်ပျိုးရေးနဲ့ဆက်နွယ်နေရဖြစ်ပါတယ်ဒါပေမဲ့လက်တွေ့မှာတော့မြန်မာတောင်သူတွေဟာဓာတ်ဥတုပြောင်းလဲမှုရဲ့အကျိုးဆက်တွေနည်းပညာပိုင်းဆိုင်ရာအားနည်းမှုတွေနောက်ခိုင်မာတဲ့ဈေးကွက်မရှိတော့စိုက်ပျိုးရတာကံကြမ္မာကိုပုံအပ်ပြီးလောင်ကစားလောက်ရသလိုဖြစ်နေတာတွေအစရှိရဲ့ပြဿနာပေါင်းစုံနဲ့လုံးလည်လိုက်နေတာအများကြီးပါပဲဥပမာတစ်ခုအနေနဲ့ပြောရရင်မြန်မာတောင်သူတယောက်ဟာရေကြီးတာကိုတစ်နှစ်ကြုံတွေ့ရရင်အဲဒီကနေပြန်နလန်ထူဖို့အနည်းဆုံး၅နှစ်လောက်အချိန်ယူရတာပါပဲမတူညီတဲ့အခြေအနေတွေရှိတဲ့အတွက်ကျမတို့နိုင်ငံကိုတခြားနိုင်ငံငါစိုက်ပျိုးရေးကဏ္ဍတွေနဲ့နှိုင်းယှဉ်ပြောတာမျိုးကလုပ်ဖို့မလွယ်ပါဘူးဒါပေမဲ့တကယ်သာတညီလည်းညီလုံးရင်အကျိုးရှိနိုင်မယ့်အခြေအနေတွေလည်းရှိပါသေးတယ်လက်ရှိမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာဒီတခြားနိုင်ငံအနေနဲ့ရှင်ပြန်ရတဲ့ဈေးကွက်မှာအများနည်းသူရင်မောင်းတက်နိုင်ဖို့အတွက်မတူညီတဲ့နယ်ပယ်အသီးသီးမှာဥပမာအားဖြင့်ဆိုရင်ဒီနန်စိုက်ပျိုးမှုအပိုင်းနောက်စံချိန်မီထုတ်ကုန်ကြမ်းနဲ့ကုန်ကြောထုတ်တဲ့အပိုင်းဈေးကွက်အသစ်ရှာတဲ့အပိုင်းအစရှိတဲ့ခေါင်းစဉ်အမျိုးမျိုးနဲ့ဝိုင်းဝန်းစူးစမ်းနေကြတဲ့သူတွေအများကြီးရှိပါတယ်ဒီနေရာမှာကျမအနေနဲ့လုံးဝယုံကြည်မိတာတစ်ခုကတော့တေချာတဲ့ဝယ်လူအားနဲ့ဈေးကွက်သာရှိပါစေကျမတို့မြန်မာတောင်သူတွေဟာဉာဏ်ပညာအခက်ခဲအပါဝင်အခြားသောအခက်ခဲတွေကိုကိုထုခိုးထားနေနေပဲဖြစ်ဖြစ်အစုဖွဲ့အနေနဲ့ပဲဖြစ်ဖြစ်ညီမျိုးစုံနဲ့ကြော်လွှားပြီးလူချင်းနဲ့ထုတ်ကုန်ရအောင်လုပ်နိုင်တဲ့အစွမ်းစားရှိတဲ့ထက်သန်တဲ့ဆန္ဒရှိတဲ့သူတွေဆိုတာပါပဲကျမကိုယ်တိုင်ငါလည်းဒီစက်ပြိုးရေးလုပ်တဲ့သူတွေနဲ့အနီးကပ်နေခဲ့တဲ့ကိုယ်တိုင်လည်းဒီကဏ္ဍတိုးတက်ရေးကိုဆန္ဒပင်ပြရတဲ့သူဖြစ်တဲ့အတွက်ကျမတို့နိုင်ငံလူရည်ရဲ့တော်တော်များများသောရာဂိုင်နှောင်းကိုပိုင်ဆိုင်ထားတဲ့တောင်သူရည်ရဲ့ဘဝမြန်မာအောင်လုပ်ပေးနိုင်မဲ့အခြေအနေအရိယာမတစ်ဆင့်နိုင်ငံစီဝါရေးကိုအထောက်အပံ့ပြနိုင်မဲ့ဒီစိုက်ပျိုးကုန်ဆိုင်ရာဈေးကွက်ချဖွေမှုတို့မျိုးနောက်ရေရှည်တည်ရန်နိုင်တဲ့ရေရှည်ရည်တည်နိုင်တဲ့မျှတမှုရှိတဲ့ဈေးကွက်နဲ့ကုန်သွယ်မှုတွေဖြစ်ထွန်းလာအောင်ဝိုင်းဝန်းစူးစမ်းကြတာမှာတက်နိုင်တဲ့ဘက်ကပါဝင်ပံ့ပိုးချင်တာပါပဲလက်ရှိပညာကြားနေတဲ့နယ်ပယ်ကနေဒီကိုရဲ့အရှိမကိုရီးယားနိုင်ငံတွေရဲ့အရှိမတခြားသောနိုင်ငံတွေလှုပ်ဆောင်ခဲ့တဲ့ဆောင်ရံရှောင်ရံတွေကတဆင့်စုတူပြူပြီးကိုရီးယားနိုင်ငံနဲ့ကိုက်ညီတဲ့ရေရှည်အကျိုးရှိမဲ့လုပ်ငန်းစဉ်တွေစနစ်တွေဖော်ဆောင်တာမှာကိုအားညာအရှိတွေပါဝင်ချင်တာပါပဲမဝေးတော့တဲ့တစ်ချိန်မှာကျမတို့မြန်မာနိုင်ငံကလေယာထုတ်ကုန်တွေဟာနိုင်ငံတကာအဆင့်လဲမီပြပစေကွက်ရမျက်နှာပန်းလဲလှပြီးအဲ့ဒါရဲ့အကျိုးဆက်ဖြစ်တဲ့ပြည်တွင်းမှာအာဟာရပြည်အောင်စားနိုင်တာမျိုးနောက်နိုင်ငံရဲ့ GDP တိုးတက်ရေးမှာစိုက်ပျိုးရေးအားကြီးမားတဲ့ကဏ္ဍတစ်ခုဖြစ်လာတာမျိုးအစရှိတဲ့အသည့်ပွင့်တွေကိုနောင်လာမယ့်ကျမတို့မျိုးဆက်တွေအတွက်ပေးအပ်နိုင်ဖို့ဟာကျမတကယ်ယုံကြည်မျှော်လင့်ပြီးစူးစမ်းနေတဲ့အရာတစ်ခုပါနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးပြူတင်ဆက်တဲ့သူယုံကြည်ရကဏမှာအိုကလာဟိုမားပြည်နယ်တက္ကသိုလ်ကဘွဲလွန်ကျောင်းသူမဝူယီလွန်ရဲ့ယုံကြည်ရတွေကိုနှားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ
။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင
်။ VOA ကနေညစဉ်ညတိုင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်နေရမှာတော့အင်္ဂါနေ့ညမှာဆိုရင်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်မှာဖြစ်တယ်လို့ဘုဒ္ဓနေ့ညမှာတော့ဥကျော်စံသားရဲ့မြန်မာရေးသုံးသက်ချက်နဲ့အားကစားအစီအစဉ်ခြားသာပတိနေ့ညမှာဆိုရင်ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာစတာဒီကိုနားဆင်ရမှာပါ။အခုတော့ကြာနေသေးတဲ့အချိန်တော်တွင်သတင်းအကြီးညုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးပါအောင်ဗျာ။
တရုတ်ရဲ့လုပ်ရက်တွေအပေါ်အမေရိကန်ဘက်ကအကြည့်အကျဲဆိုရင်ချက်တွေရှိနေတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုကတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကိုပြောဆိုခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးတို့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်မမှုတွေဖြစ်အောင်အမေရိကန်ဘက်ကလုပ်နေပြီးထိုင်ဝမ်နဲ့ဆက်ဆံရေးမှာလည်းတရုတ်တို့ဘက်ကခန့်ခွက်စရာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကလည်းပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးရဲ့အားချက်ခီးစဉ်အတွင်းမှာတော့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုဖြစ်နိုင်သမျှအဆုံစီစဉ်ကြဖို့ကိုလည်းသဘောတူခဲ့ကြပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းတို့ကြားသဘောတူညီခဲ့ကြတာဖြစ်ပါတယ်။ကမ္ဘာကြီးပြုနေမှုကိုအနိုင်ဆုံးအဆင့်မထိန်းချုပ်နိုင်မှုဆိုရင်ကမ္ဘာကြီးရဲ့အနာဂတ်နဲ့ပတ်သက်ပြီးစိုးဝါးလာနိုင်တဲ့အခြေအနေကိုရေးထားတဲ့အစဉ်ခန်းစားတစ်စောင်ကိုကုလသမဂ္ဂအဖွဲ့တစ်ခုကထုတ်ပြန်လိုက်ပါတယ်။ကမ္ဘာခေါင်းဆောင်တွေအနေနဲ့လာမယ့်2030ပြည့်နှစ်နဲ့2052ခုနှစ်ကြားမှာဒီကမ္ဘာလုံးအတိုင်းအတာနဲ့သဘောတူထားတဲ့1°C အစား3.5°C ကိုလျှော့ချနိုင်မယ့်နည်းလမ်းကိုရှာဖွေနိုင်မယ်ဆိုရင်ကမ္ဘာရာသီဥတုကျန်းမာရေးနဲ့ဂေဟစနစ်တွေဘလို့ပို့ပြီးတော့ကောင်းလာနိုင်တယ်ဆိုတာတွေကိုရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးအစိုးရကိုယ်စားလှယ်တွေပါတဲ့ကုလသမဂ္ဂအဖွဲ့ကအစဉ်ခန်းစားတဲ့မှာထည့်သွင်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာတင်းရှောင်နေခဲ့တဲ့ Saudi Arabia သတင်းထောက်ဂျမဲကက်ရှော့ဂီဟာသူ့လက်ထပ်ဖို့အတွက်လိုအပ်တဲ့ဆက်ရွက်စတဲ့နေယူဖို့တူရကီနိုင်ငံအစ္စတန်ဘူးမြို့တော်က Saudi Arabia ကောင်စစ်ဝင်ချုပ်ရုံးကိုတွားရောက်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကအသက်ခံခဲ့ရတယ်လို့တူရကီအရာရှိတွေကကောက်ချက်ချပြောဆိုထားပါတယ်။ Saudi အရာရှိတွေကတော့ဒီဆွဆွဲချက်ကအခြေမြင့်မရှိဘူးလို့တုံ့ပြန်ထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုသားညွန့်ဦးဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Whitehead Zone ဖြစ်ပါတယ်။VOA American တန်တနင်္လာနေ့ညပြအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းနိုမီတာ25 32 51နဲ့လိုင်းလံ190တို့ကနေထုတ်လွှင့်ခဲ့တာပါ။တော်ရရှင်နေအားလုံးဘေးပြာဝေးကွာပြီးငြိမ်းချမ်းနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.